Welcome to the Voice of America in Burmese.
Mingla menake ma shin American Piran su myo raw Washington DC ga ni dai yai tholwin be me 2016 khu ni December la 19 ya tanin la ni mne phe VOA season 2 sa tin ni ba bi line do meter 32 40 ne 49 ro ga ni phan yu na sin nai ma le shin jama khwa nyo ba khu menake khin season 2 ta win yu ga me shin
mingla nan ne khin ma khmyar jano sam mu wi ba khu menake phe myanmar ne naingan da ga tadin ni ko mat engine nai ne du tin pya pe ma phit par le khmyar စီဝင်စားစရာတရင်နေတော့မှာဆိုရင်တော့အမေရိကန်ပြည်တော်စုမှာမျှော်လင့်ချက်တွေအလားအလာတွေအခွင့်အလမ်းတွေအများကြီးရှိနေတဲ့အကြောင်းရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့မှာတော့အရသားတွေကယ်ဆယ်ရေးကိုသဘုံတွေဘက်ကလိုက်ပြီးတော့နှောက်ယှက်နေတယ်ဆိုပြီးတော့ကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ကဝေဖန်လိုက်ပါတယ်။ဒီလိုတရင်နေတဲ့အတူထူးခြားတဲ့နိုင်ငံတကာတရင်တွေကြားမှာပါခင်ဗျာ။
အခုမှပြန်ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့မြန်မာနိုင်ငံနေပြည်တော်မှာအာဆီယံခေါင်းဆောင်တွေကရခိုင်ရေးအထူးအစည်းအဝေးကျင်းပဖို့ရှိတာနဲ့ပတ်သက်လို့ထောက်ပြဝေဖန်မှုတွေကတော့အခုလိုနားဆင်ရမှာပါ။အ
ာဆီယံကိုပြောရင်တော့အာဆီယံမှာအဓိကတော့မလေးရှားရဲ့ဝန်ကြီးချုပ်ပေါ့။သူကပဲဒီပြဿနာကိုနိုင်ငံတကာအထိဖြွားလိုက်တဲ့ပုံစံမျိုးဖြစ်တော့ကဒီဟာကိုတော့အောင်သစုကြီးရ
နေမြမရေးသုံးသပ်သူဒေါက်တာတင့်ဆွေရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါရဲ့ရှင်။အဲဒီနောက်ကချင်ပြည်နယ်ကစစ်ဘေးတင်ပြည်သူတွေရေးကိုလည်းမြမအရေးဆွေးနွေးကမှနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီတနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုဥစာမိုးဝင်းနဲ့မတ်အင်ချင်းနိုင်တို့ကကြီးညာပါမယ်ရှင
်။ American ပြည်တော်စုမှမျှော်လင့်ချက်တွေအလားအလာတွေအခွင့်အလမ်းတွေကြီးမားစွာရှိတဲ့အကြောင်းရွေးကောက်ခံ American သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးသူ့ကိုသမ္မတအဖြစ်ရွေးချယ်လိုက်တဲ့အတွက်တမ်းပြီမှာမျှော်လင့်ချက်ကင်းမဲ့ပြီးတော့နိုင်ငံရေးအရအကွဲပြဲတွေကျင်းပစေခဲ့တယ်လို့လက်ရှိသမ္မတကတော့ Michelle Obama ရဲ့သဘောထားမှတ်ချက်ကိုပယ်ချလိုက်ပါတယ်။ဒေါ်နယ်ထရန့်ကအလဘားမားပြည်နယ်မှာကျင်းပတဲ့လူထုစုဝေးပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတကတော့ Michelle Obama ကအငင်းပွားပွဲသမ္မတရွေးကောက်ပွဲကာလကြော်ဖြတ်လာခဲ့ပြီးတဲ့နောက်ကွဲလွဲမှုတွေကိုခံစားနေကြရတယ်လို့တလင်းနာလေးမှာထုတ်လင့်မှုရှိတဲ့ Oprah Winfrey နဲ့တွေ့ဆုံတဲ့မေးမြန်းခန်းတစ်ခုမှာပြောကြားခဲ့ပါတယ်။ထိတ်သီးမီယာချမ်ပီလုပ်ငန်းရှင်တထေးကြီးတူဦးဘွားကနေနိုင်ငံရေးသမားဖြစ်လာတဲ့အသက်80အရွယ် Donald Trump ကလူထုစုဝေးပွဲမှာသူ့ပေါ်ထောက်ခံသူတွေကိုပြောကြားရမှာသမ္မတကတော်ဟာအတိတ်ကအကြောင်းတွေကိုပြန်ပြောနေတာသာဖြစ်တဲ့အကြောင်းပြောပါတယ်။တစ်ဆက်တည်းသူကပြီးခဲ့တဲ့လရွေးကောက်ပွဲကျင်းပခဲ့ပြီးတဲ့နောက်သူ့အနေနဲ့အင်ပီရိုကိုတွားရောက်လဲပတ်ခဲ့ရမှာရင်ကျေးတိမ်မွေးစွာအဲ့ဝစ်ခြေပြွန်ခဲ့တဲ့ပေါ်သမ္မတဥပမာကိုချီးကျူးလိုက်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအလက်ပိုမြို့မှာအရက်သားတွေအတွက်ဘေးလွတ်ရာကိုပြောင်းရွှေ့ဖို့ဆိုတဲ့သဘောတူညီချက်အတိုင်းချောချောမွေ့မွေ့ဖြစ်မလာအောင် Al-Qaeda အကြမ်းဖက်အဖွဲ့ကိုထောက်ခံတဲ့ Jihadists တိုက်ခိုက်ရေးသမားတွေဘက်ကချိုးဖောက်ခဲ့ကြောင်းနဲ့အစဉ်ကျင်မဲ့တဲ့လုပ်ရဖြစ်ကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုအကြံပေးပုဂ္ဂိုလ် Jan England ကတနင်္ဂနွေနေ့ကအပြင်းထန်ဝေဖန်ပြောကြားလိုက်ပါတယ်။အလက်ပိုမြို့အနီးအနားက Fora နဲ့ကဖရာဆိုတဲ့ရှီယာမျိုးလေးနှစ်မျိုးမှရှိနေတဲ့အရက်သားတွေကိုဘေးလွတ်ရာကိုပို့ဆောင်ဖို့စီစဉ်ထားတဲ့ဘက်စကားတွေကိုမနစ်မနက်အစောပိုင်းကအကြမ်းဖက်သမားတွေကမီးရှို့ဖျက်ဆီးခဲ့တာဟာကယ်ဆယ်ရေးလုပ်ငန်းတွေကိုအန္တရာယ်ပေးတဲ့လုပ်ရဖြစ်တယ်လို့လည်းအင်္ဂလန်ကပြောပါတယ်။အဲ့ဒီရှီယာမျိုးနှစ်မျိုးကိုဂျီဟာဒစ်တိုက်ခိုက်ရေးသမားတွေကလနဲ့ချီပြီးဝိုင်းရံပိတ်ဆို့ထားခဲ့တာဖြစ်ပြီးအရက်သားတွေကိုဘေးလွတ်ရာကိုပို့ဆောင်ဖို့အဲ့ဒီမျိုးတွေကိုဥတီသွားနေတဲ့ဘက်စကားတွေကိုတနင်္ဂနွေနေ့ကမီးရှို့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆီးရီးယားအစိုးရရဲ့သတင်းထုတ်ပြန်ချက်မှာရောဆီးရီးယားလူခွေရေးစောက်ကြီးရေးအဖွဲ့ကြီးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ယီမင်ရဲ့အင်းကြီးချင်း Saudi Arabia နိုင်ငံမှာယီမင်နိုင်ငံပြည်ပခအရေးဆွေးနွေးဖို့အာရဗ်ထိပ်သီးနဲ့အနောက်အုပ်စုကတန်တမာနေတွေ့ဆုံနေချိန်မှာပဲယီမင်နိုင်ငံတောင်ပိုင်းအီဒင်စိတ်ကမ်းမြို့မှာအတီကံဘုံခွဲသမားတဦးရဲ့လက်ချက်နဲ့ယီမင်စစ်တပ်အနည်းဆုံး48ဦးတေဆုံးသွားခဲ့ပါတယ်။ IS စစ်တွေးကြော်တွေကအဲ့ဒီတိုက်ခတ်မှုကိုသူတို့လက်ချက်ဖြစ်တယ်လို့ပြောခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းမှာပဲအီဒင်မြို့တဲမှာအလားတူပောက်ကွဲမှုတစ်ခုကြောင့်အနည်းဆုံးစစ်သား45ဦးတေဆုံးခဲ့ပြီးဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဆော်ဒီအာရေဗီယာနိုင်ငံမှာဘီယင်ဆာမန်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံကြ ాయి ဝင်ကြီးနဲ့ပါတွေ့ဆုံပြီးတော့ယီမင်စစ်ပွဲအကြောင်းကိုကုလသမဂ္ဂအထူးတန်တမန်အစ်စမေအိုလုဒ်အာမက်နဲ့အတူဆွေးနွေးခဲ့ကြပါတယ
်။ IAEA ကအပြည်ပြည်ဆိုင်ရာအမှုမြွှန်းရေးအေဂျင်စီကို အီရန်အတွက်နျူကလ িয়ার စွမ်းအင်သုံးသင်္ဘောတွေတိစောက်တဲ့နေရာမှာအကြံဉာဏ်နဲ့အကူအညီတွေတောင်းခံခဲ့ကြောင်းအီရန်အစိုးရရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတင်းငွေနေကဖော်ပြထားပါတယ်။အီရန်အပေါ်နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေလျှော့ချဖို့အတွက်သဘောတူညီချက်တစ်ခုဖြစ်တဲ့အီရန်နဲ့နျူကလ িয়ার လက်နက်တွေဖြတ်သိမ်းမဲ့အစီအစဉ်ကိုစောင့်ကြည့်စစ်ဆေးဖို့ IAEA ရဲ့အမှုဆောင်ညွှန်ကြားရေးမှူးယူကီယိုအမနိုမြို့တော်ကဒီမျိုးတော်တီဟီရန်ကိုရောက်ရှိနေချိန်မှာအီရန်အစိုးရဘက်ကအကူအညီတောင်းခံခဲ့တာဖြစ်တယ်လို့ဆိုပါရယ်ရေကြောင်းသွားလာရေးအတွက်နျူကလ িয়ার လောင်စာပစ္စည်းတွေကိုထုတ်လုပ်နိုင်ဖို့အီရန်နဲ့ IAEA တို့ကလူသားအကျိုးပြုကိစ္စရပ်တွေအတွက်ဤပညာပိုင်းအရာပူးပေါင်းဆောင်ရွက်နိုင်ကြောင်းအီရန်သမ္မတကမစ္စတာအမနိုနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့အီရန်အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါရယ်ရှင်
UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်။ပြည်ပနိုင်ငံတွေမှာတွားရောက်ပြီးတော့အလွတ်လွတ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့လိုအပ်ကတွေမိသားစုထံပြန်လည်လွှဲပြောင်းပေးပို့နေကြတဲ့အတွက်တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူဖြစ်တယ်လို့ပြည်ပအတွေ့အကြုံဗဟုသုတနဲ့အတက်ပညာတွေကိုပြည်တွင်းမှာပြန်လည်အသုံးချနိုင်ခြင်းကြောင့်နိုင်ငံသားတွေရဲ့လူမှုဘဝမြင့်မားလာစေခြင်းဆင်းရဲမှုရောကြစေခြင်းအစရှိတဲ့အကျိုးကျေးဇူးတွေရရှိနိုင်ကြောင်းဒီဇင်ဘာလ17ရက်နေ့မှာကျင်းပခဲ့တဲ့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းသွာလာသူများနှင့်အထိမ်းအမှတ်အခမ်းအနားမှာဒုတိယသမ္မတဦးဟင်ရီဘန်တီယူကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလူဦးရေ54တန်းကျော်ရှိပြီးတော့ဆယ်ရာခိုင်နှုန်းကျော်လောက်ဟာပြည်ပနိုင်ငံတွေမှာတော်ရော့ပြီးတော့ရွှေ့ပြောင်းအလုပ်သားတွေဖြစ်အလုပ်လုပ်ကင်နေရတယ်လို့ခန့်မှန်းထားတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောပါတယ်အိန္ဒိယနိုင်ငံတွေမှာတော်ရော့ပြီးတော့အလုပ်လုပ်ကင်သူတွေဟာထိုင်းနိုင်ငံမှာအများဆုံးဖြစ်ပြီးတော့မလေးရှား၊စင်ကာပူ၊အင်ဒိုနီးရှားနဲ့တရုတ်နိုင်ငံတွေမှာလည်းအများပြားရှိနေပါတယ်။မြန်မာနိုင်ငံကနေတရားဝင်တွားရောက်သူတွေရှိတယ်လို့တရားမဝင်တွားရောက်ပြီးတော့အလုပ်လုပ်ကင်သူတွေလည်းရှိပါတယ်။အခုလိုတရားမဝင်တွားရောက်လုပ်ကင်နေတဲ့တရားမဝင်အလုပ်သမားအများစုဟာလောက်ခအပြည့်အဝမရတာအပြင်နှိမ်မနှိပ်စက်မှုတွေခံရတာတွေလည်းရှိနေပါတယ်။နိုင်ငံရခြားမှာအလုပ်လုပ်ကင်သူတွေရတင်ရလိုက်တဲ့အခွင့်အရေးတွေရရှိဖို့အတွက်လုံခြုံရေးရှိစေဖို့အတွက်သက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်လျက်ရှိကြောင်းဒုတိယသမ္မတကပြောကြားခဲ့ပါတယ်မြန်မာနိုင်ငံဟာရွှေ့ပြောင်းသွားလာခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM အဖွဲ့ထံကို2012ခုနှစ် IOM ညီလာခံမှာ148နိုင်ငံရောက်နိုင်ငံအဖြစ်ဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုစားပြုမေကပါညက်တီရီလွင်ခေါ်ဘဲလာဟာအမေရိကန်ပြည်ထောင်စု Washington DC မှာဒေတာဆန်တော်ချိန်တနင်္ဂနွေနေ့အခုအသက်နှွေချိန်မှာကျင်းပနေတဲ့66ချိန်မြောက် Miss World မေကပါအလှမယ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်နေပါတယ်။ဒီနှစ်ပြိုင်ပွဲအတွက်နိုင်ငံပေါင်း120ကအလှမယ်တွေပါဝင်ရှင်ပြိုင်နေကြတာပါ။အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ Thai, Philippines, Indonesia, Malaysia, Singapore စတဲ့နိုင်ငံကမေကပါတွေလည်းပါဝင်ပြီးဒီနှစ်2016ခုနှစ်အတွက် Miss World မေကပါအလှမယ်ဖြစ်လာနိုင်တယ်လို့ပြောနေကြသူတွေထဲမှာ Philippines အလှမယ်ကထိတ်ဆုံးစီးရင်မှရှိနေပါတယ်အသက်18နှစ်အရွယ်မြန်မာနိုင်ငံသူမဲကပါအလှမယ်မြတ်တီရီလွင်ဟာစစ်ကိုမလိုလားပဲငင်းငင်းရေးကိုလိုလားတယ်လို့ပြောပါတယ်သူကိုယ်တိုင်လည်းပြည်ရင်းစစ်ဖြစ်နေတဲ့ကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးဒုက္ခသည်ကလေးတွေကိုအားပေးကူညီခဲ့ပါတယ်မနစ်ကတရုတ်နိုင်ငံမှာပြုလုပ်ခဲ့တဲ့မဲကပါအလှမယ်ပြိုင်ပွဲတုန်းကတရုတ်နိုင်ငံဘွားကနေဒါနိုင်ငံရဲ့မဲကပါအန်နစတာရှာလင်းကိုတရုတ်အစိုးရကပြည်ဝင်ခွင့်ဗီဇာပိတ်ပင်ခဲ့တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကတရုတ်နိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။အခုကျင်းပနေတဲ့2016ခုနှစ်ပြိုင်ပွဲမှာတော့စီစဉ်သူတွေကသူ့ကိုပြန်ပြီးရှင်ပြိုင်ခွင့်ပြုခဲ့ပါတယ်ရှင်
။တောင်တရုတ်ပင်လယ်ပြင်နိုင်ငံတကာရေပိုင်နက်ထဲမှာတရုတ်နိုင်ငံကတင်းစီထားတဲ့အမေရိကန်ရေအောက်ဒရုန်းယာဉ်ကိုပြန်လည်လွှဲပြောင်းပေးမှဖြစ်တဲ့ကြောင့်တရုတ်နိုင်ငံကပြောဆိုလိုက်ပြီးတော့ချက်ချင်းဆိုသလိုအမေရိကန်အနေနဲ့ဒရုန်းယာဉ်ကိုယူထားလိုက်တော့လို့တရုတ်နိုင်ငံကပြောတဲ့နဲ့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ထရန့်အနေနဲ့နိုင်ငံရဲ့အာဏာကိုနောက်တလကြာမှလက်ခံရယူရမှာဖြစ်ပါတယ်ဒါပေမဲ့လူလိုက်ပါခြင်းမရှိဘဲအမေရိကန်ရေအောက်သုတေသနအချက်လက်တွေကိုစုဆောင်းနေတဲ့ဒရုန်းယာဉ်ကိုတရုတ်ရေတပ်ကဂျာတာပရင်းနေကတင်းစီလိုက်တဲ့ရေကြောင်းဆိုင်ရာအဖြစ်ပြက်နဲ့ပတ်သက်ပြီးတော့ဝင်ရောက်ပြောဆိုနေတာဖြစ်ပါတယ်အခုလိုတရုတ်နိုင်ငံဘက်ကဒရုန်းယာဉ်ကိုတင်းစီလိုက်တဲ့လှုပ်ဆောင်မှုကဥပဒေနဲ့ညီညွတ်ခြင်းမရှိဘဲချက်ချင်းပြန်လည်ပေးအပ်ဖို့အမေရိကန်အာဏာပိုင်တွေဘက်ကတောင်းဆိုလိုက်ပြီး ရုတ်နိုင်ငံဘက်ကလည်းပြန်လည်ပြည့်အပ်ဖို့သဘောတူထားပြီးဖြစ်ပါတယ်
။ဂျပန်နိုင်ငံမှာမကြသေးခင်ကကြက်ငှက်တုတ်ကွေးရောဂါဖြစ်ပွားမှုကြောင့်ငှက်ပြပွဲတွေအပါအဝင်တနိုင်ငံလုံးမှာရှိတဲ့တရိတ်ဆန်ရုံကပြပွဲတွေကိုပိတ်ပင်လိုက်ပါတယ်။လာမယ့်2019ခုနှစ်အတွက်တရုတ်ပြည်ကလေးရကြက်ငှက်ဖြစ်မယ်ဆိုတဲ့အချိန်နဲ့တိုက်ဆိုင်ပြီးကျင်းပမယ်ဒီပြပွဲတွေကိုဖျက်သိမ်းလိုက်တာလည်းဖြစ်ပါတယ်ရှင်။
တနင်္လာနေ့မနေ့ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မှုဝင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးသွားတာပါအခုအရင်ဆုံးနေပြည်တော်မှာရခိုင်အရေးအာဆီယံခေါင်းဆောင်တွေဆွေးနွေးကြမယ့်အကြောင်းနဲ့စပါမယ်ရှင်အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်ပြဿနာကိုဘာသာရေးလူမျိုးရေးထက်လူသားချင်းစာနာမှုအမြင်နဲ့ချဉ်းကပ်တဲ့အကြောင်းမြန်မာအရေးလေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ရခိုင်ရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ကဒီဇင်ဘာလ19ရက်တနင်္လာနေ့ဒီကနေ့မှာပဲအာဆီယံနိုင်ငံသားရေးဝန်ကြီးများအထူးစည်းဝေးကိုဖိတ်ကြားထားတဲ့အပေါ်မှာအခုလိုတိုက်တွန်းနေကြတာဖြစ်ပါတယ်အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးရဲစခန်းတွေအော်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်တွေတေဆုံးရသလိုလက်နက်တွေပါလူယူသွားပြီးနောက်ပိုင်းမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလုပ်စဉ်မှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့နိုင်ငံကအစိုးရတချို့နဲ့လူအခွင့်အရေးအဖွဲ့တွေရဲ့ပြစ်တင်ဝေဖန်မှုတွေထောက်လျှောက်ထွက်ပေါ်လာတာပါဒါကြောင့်လဲဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရပေါ်နိုင်ငံကအဖိအားပိုတိုးလာသလိုအာဆီယံအဖွဲ့ဝင်တွေကမွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကဝန်ကြီးချုပ်ဆိုရင်ရခိုင်အရေးမြန်မာအစိုးရကင်တွယ်ဖို့နဲ့ပတ်သက်လို့ကိုတိုင်လမ်းမပေါ်ထွက်ကန့်ကွက်ဆန္ဒပြတာကိုပါကြုံခဲ့ရတာပါဒီလိုနိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့ဒီဇင်ဘာလ19ရက်ဒီကနေ့မှာပြုလုပ်မဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးများအထူးအစည်းအဝေးမှာဒေါ်အောင်ဆန်းစုကြည်ကပြန်ရှင်းပြနိုင်လိမ့်မယ်လို့သူရောင်ကြီးကြောင်းအမေရိကန်ပြည်ထောင်စုကမြန်မာအရေးလေ့လာသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
်အဖြစ်ပျက်ကတခုတည်းကိုချဉ်းကပ်မှုနဲ့သတင်းထုတ်ပြန်မှုမတူတဲ့နှစ်ခုကြာမှာဒါဝေချင်ကံပြီးတော့အောင်ဆန်းစုကြည်ကတခြားနိုင်ငံရဲ့ဝန်ကြီးကိုရှင်းပြလိုက်မိလို့ကျွန်တော်မြင်ပါတယ်။အာဆီယံမှာအဓိကတော့မလေးရှားရဲ့ဝန်ကြီးချုပ်ပေါ့။သူကပဲဒီပြဿနာကိုနိုင်ငံတကာအထိသူကဖွာလိုက်တဲ့ပုံစံမျိုးဖြစ်တော့ကဒီဟာကိုတော့အောင်ဆန်းစုကြည်ကနေပြီးတော့မှန်ကန်တဲ့အနေထားတည့်ရဖြစ်အောင်သူကတက်မှတ်ဖို့ကြိုးစားမယ်လို့ယူဆပါတယ်။စစ်တပ်ကခုနောက်ပိုင်းဆောင်ရွက်လာတာတွေကလည်းတမျိုးတစ်ပုံတော့ထူကြတယ်ခင်ရခိုင်အရေးမှမဟုတ်ပါဘူးသို့တော်လည်းပဲအဲ့ဒီလိုရှိတဲ့ကြားရရနေဒေါ်အောင်ဆန်းစုကြည်ကခေါင်းခံပြီးတော့ပြောဆိုရှင်းလင်းရက်တည်နေတဲ့သဘောရှိတယ်ဒီတော့လည်းပဲဒေါ်အောင်ဆန်းစုကြည်ကိုပို့ပြီးတော့အပြစ်တင်ရတဲ့အတန်းကြီးကျွန်တော်တို့ဟိုကြားနေရပါတယ်ဒေါ်အောင်ဆန်းစုကြည်မှလည်းခိုင်လုံတဲ့အကြောင်းပြချက်ရှိလိမ့်မယ်လို့လည်းကျွန်တော်ယူဆပါတယ်
ရခိုင်အရေးနဲ့ပတ်သက်လို့ဖိအားပေးမှုကိုရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကတော့ရခိုင်အရေးဟာတိမ်မွေ့ရှုပ်ထွေးတယ်ဆိုတာကိုနိုင်ငံတကာဘက်ကလည်းနားလည်ပေးဖို့လိုကြောင်းသူ့ရဲ့အခုနောက်ဆုံးစင်ကာပူခီးစဉ်အတွင်းမြစ်တာရက်ခံခဲ့ပါတယ်။ရိုဟင်ညာပြည်ထနာကိုမလေးရှားဝန်ကြီးချုပ်ကကွာလာလမ်ပူးမှာဆန္ဒပြတဲ့နည်းနဲ့တောင်းဆိုဖိအားပေးခဲ့ပေမဲ့အာဆီယံထဲကမွတ်စလင်နိုင်ငံကြီးတစ်ခုဖြစ်တဲ့အင်ဒိုနီးရှားကတော့ရိုဟင်ညာအရေးကိုဘာသာရေးပဋိပက္ခလို့မရှုမြင်ပဲလူသားချင်းစာနာမှုဆိုင်ရာကိစ္စအဖြစ်ရှုမြင်ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောကြားခဲ့ပါတယ်။အခုဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမွတ်စလင်အရေးကိစ္စမှာဗဟိုအစိုးရနဲ့ပြည်နယ်အစိုးရကြားတည်င်းပလဲမှုအားနေတာကြောင့်ပြဿနာတွေပိုတိုးနေကြောင်းအစိုးရကအချိန်မဆွဲပဲခိုင်မာတဲ့ရလဒ်တွေအ мян ပေါ်ထွက်လာအောင်ကန့်ထွေဖြေရှင်းဖို့လိုတယ်လို့အမေရိကန်အခြေစိုက်ရိုဟင်ညာအသင်းဥက္ကဋ္ဌဒေါက်တာဝါကာဦးဒင်ကတိုက်တွန်းလိုက်ပါတယ်။
ပြဿနာကမြန်မာဆွေရဘိုဟိုအဆွေရနဲ့ရခိုင်ပြည်နယ်အဆွေရမောင်တော့ဘူးတီတော်ကရရှိတယ်ကလိမ့်တယ်ဗျ။ဟိုအောင်ဆောင်စုကြည်ကိုအောင်ဆောင်စုကြည်ကအဲ့ဒီစကားကိုပြန်ပြောတယ်။အဲ့ဒါပြဿနာဖြစ်နေတာ။နောက်တစ်ခုကမီတင်မှာအောင်ဆောင်စုကြည်ကတကယ်ဘာလုပ်မလဲဆိုတော့ပြောရမယ်။အချင်းယူတာမကောင်းတော့ဘူး။ရလတ်ကဘာမှမရှိဘူးလေ
။ဒေါအောင်ဆောင်စုကြည်နဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေဒီကနေ့ရန်ကုန်မှာပြုလုပ်မဲ့အထူးအစည်းအဝေးမှာပြည်တွင်းရေးနဲ့ဒေသအတွင်းလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုခွဲခြားဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း ABSDF ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဒေါက်တာနိုင်အောင်ကပြောပါတယ်
။နိုင်ငံသားမဟုတ်ဘဲနဲ့ဝင်လာတဲ့လူမျိုးတွေရှိရဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့အခြေအနေအနေထားအရကိုယ်နိုင်ငံထဲမှာလည်းလက်ခံဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်ဒါဒုက္ခသည်ဖြစ်မှာပေါ့နော်။နောက်တစ်ခါဒီအိန္ဒိယချင်းတွေကိုရောက်သွားနေတဲ့ဒုက္ခတွေတွေအခုကဟိုအမုန်းတရားတွေနဲ့ပတ်သက်လို့လာဖြစ်လာတဲ့ကိစ္စတွေအားလုံးကတော့ဒါဒေတာတွေနဲ့မှဘယ်လိုကာကွယ်ကြမလဲဆိုတော့နီလန်းတွေကိုလည်းအာဆီယံနိုင်ငံသားဝင်ကြီးကြားထဲမှာ ဆင်းရဲအဆိုးကျူးတိုင်ရင်ကောင်းမယ်လို့ထင်တာပဲ
မြန်မာနိုင်ငံမှာဥသိမ်းစင်အစိုးရလက်ထက်ကဒေသတွင်းနိုင်ငံတွေစီထွက်ပြေးခဲ့ကြတဲ့ရခိုင်ဒေသကရိုဟင်ဂျာမွတ်စလင်တွေထောင်ထဲချီရှိခဲ့တာမို့အဲ့ဒီကိစ္စကိုဆွေးနွေးဖို့2012ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကအဆိုပြုခဲ့ပေမဲ့ဆွေးနွေးတဲ့အဆင့်မရောက်ခဲ့ပါဘူးအခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်လို့မရှိတဲ့မူဝါဒကိုဆွဲမြဲကျင့်သုံးလာတဲ့အာဆီယံနိုင်ငံတွေကြားမြန်မာနိုင်ငံရဲ့အတင်းဆောင်မခံနိုင်တဲ့ရခိုင်ရေးကိုဆွေးနွေးကြမှာမို့ဒါဟာအာဆီယံနိုင်ငံတွေကြားတစ်ခါမှမကြုံဘူးတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်အခုမြမရေးဆွေးနွေးခန်းကိုနှาศင်ရပါမယ်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသကလက်တလောစစ်ပွဲတွေကြောင့်စစ်ပွဲဆောင်ဒုက္ခသည်တွေတိုးလာနေပြီးအထူးသဖြင့်ကလေးငယ်တွေနဲ့အမျိုးသမီးတွေဟာစစ်ရဲ့တားကောင်တွေဖြစ်နေကြရတယ်လို့အမေရိကန်ကိုခေတ္တရောက်နေတဲ့ကချင်ပြည်နယ်အခြေစိုက်ဝမ်ပေါင်နိမ့်ထွဲခေါ်လူဒုအလင်းရောင်အဖွဲ့ရဲ့ဒါရိုက်တာဒေါ်မေရီထွန်ကပြောပါတယ်ဒီလိုစစ်ပွဲဒုက္ခသည်တွေကိုအမေရိကန်အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းစေတနာဝန်ထမ်းတွေကအကူအညီပေးနေတာမျိုးတွေရှိပေမဲ့လောလောဆယ်မှာကုညီကယ်ဆယ်ရေးအခြေအနေရော့ကျလာနေတယ်လို့လည်းဒေါ်မေရီတွန်ကပြောပါတယ်။ဝါရှင်တန်ဒီစီကိုရောက်ခိုက်ဒေါ်မေရီတွန်ကို VOA ရုံးချုပ်မှာကိုညာဝင်းအောင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာနှาศင်နိုင်ပါတယ်ရှင
်။ဒေါ်မေရီတန်ကျွန်တော်တို့ VOA ကိုအခုလိုတည်တံ့လာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့ကျွန်မလည်းအခုလိုတွေ့ရတာကျေးဇူးအများကြီးတင်ပါတယ်။
ဟုတ်ကဲ့အဲ့တော့ပထမဆုံးသိချင်တာကဒီအခုအမေရိကန်ခရီးစဉ်အတွင်းမှာပေါ့နော်ဒီကချင်နဲ့ရှမ်းပြည်နယ်မှာဖြစ်ပေါ်နေတဲ့ဒီစစ်ပွဲတွေကြောင့်စစ်ပီးရှောင်ဒုက္ခသည်တွေအရေးကိစ္စကိုဒေါ်မေရီတန်ဒီလာရောက်ဒီမှာအမေရိကန်မှာလာရောက်တင်ပြရတယ်လို့သိရပါတယ်။အဲ့တော့ဘယ်လိုအဖွဲ့အစည်းတွေဘယ်လိုအရေးကြီးတဲ့ပုံစံတွေနဲ့တွေ့ဆုံပြီးတော့ဆွေးနွေးဖြစ်ပါလေ
။ဟုတ်ကဲ့ကျွန်မတို့ဒီ Department of State ပေါ့လေအဓိက Burma Unit ပေါ့နော်။အဲ Mainland Service Asia အတွက်ကတာဝန်ရှိတဲ့လူတွေနဲ့ကျွန်မတို့တွေ့တယ်။နောက်ပြီးတော့နောက်ဒီ USIB ပေါ့။နောက်ပြီးတော့ဒီအဲ Human Rights First နောက်ပြီးတော့ Refugee Council ပေါ့လေနော်။ Bishops တွေပါတယ်။နောက် AGWS နောက်ဒီအဓိကတော့ဒါ Senator John McCain သူရဲ့ရုံးဝတာဝန်ခံတွေနဲ့ကျန်တော့ compressment တချို့ ਨੇ ကျမတို့တွေ့ပြီးမှအလက်ရှိချင်းတွေလို့တင်ပြပေးနေခဲ့ပါတယ်
။ဟုတ်ကဲ့။ဟိုဒေါ်မီရန်တိပီဖြစ်တဲ့အတိုင်းဒီအခုပြီးခဲ့တဲ့ဟိုရပိုင်းတွေကစပြီးတော့ဗောနော်ဒီရှမ်းပြည်နယ်မူဆယ်ဘက်မှာတိုက်ပွဲတွေတကြော့ပြန်ဖြစ်လာတယ်။ဒီမြန်မာအစိုးရတပ်တွေနဲ့ဟလာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားမှာဖြစ်လာတော့အဲ့ခါကျတော့ဒီတိုက်ပွဲတွေကြောက်ပေါ့အရင်ရှိပြီးသားအစီပီးဆောင်ဒုက္ခတွေအရေးအတွက်ထက်ကိုနောက်ထပ်စီပီးဆောင်ဒုက္ခတွေတိုးလာတဲ့အနေအထားရှိပါလား
ဟုတ်ကဲ့ပါ2017ကနေ2056အထိပေါ့လေနော်လက်ရှိမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစီပီးဒုက္ခတွေပေါင်းအားလုံးက300,000ပတ်ဝန်းကျင်ခန့်ရှိပါတယ်လူခန့်နံပါတ် 20 ကနေစပြီးမှဒီအဲရှမ်းမြောက်ပေါ့လေနော်မူဆယ်မုံကိုဖောင်းဆိုင်ဒီအဲတခြားမှာအဲစစ်ဖြစ်တဲ့အတွက်ကြောင့်ပေါ့ကဒီအဲဒီတခြားလုံးပေါ့အနေဆက်တည်းရတခြားလုံးပါဆိုလို့ရှိရင်ဒုက္ခတွေပေါင်း1,000ကြားထဲမှာကိုပြန်ပြီးတော့ဒီချို့ကတူပီထဲမှာကိုထွက်ပြေးသွားတယ်နောက်ချို့ကတော့ဒီနေဆက်တခြားမှာရှိနေတဲ့မျိုးအခြေအနေလေးရှိပါတယ်ဟုတ်ကဲ့
ဆိုတော့ဒီစိတ်ပြေးဆောင်ဒုက္ခတွေကဘယ်နေရာတွေမှာအခုလောလောဆယ်သွားပြီးတော့ခိုးလုံနေရတာမျိုးပါလဲ
ဟုတ်ကဲ့အခုအစ်စ်ပေါ့လေအခုအစ်စ်ပြန်ထပ်တွေ့တဲ့အဲဒီအဲအသက် IDB ဒုက္ခတဲ့အသက်တွေဟာဆိုလို့ရှိရင်နေဆက်တခြားမှာရှိနေတဲ့လူတွေကတော့တိုးပြီးပဲခြံကိုထွက်ပြေးတဲ့လူရှိရဲ့နောက်ပြီးတော့အခုချင်းနေတဲ့အခါမှာချုပ်ပြန်လာတယ်ပေါ့သူကမတိမငိမ့်တော့ဖြစ်နေတယ်ပေါ့ပထမပြန်လို့မရသေးတယ်ဥမာမွန်ဂိုဒေတာချောဆွင်တာသူတို့ရေရွာသူရွာလုံးကားဒီလေရင်နဲ့နောက်လည်းနဲ့ကြီးဝင်ကြပြီးမိရှုခံရတဲ့အနေအထားမျိုးဖြစ်နေတဲ့အခါမှာကြတော့သူတို့ဟာဆိုလို့ရှိရင်ဒါသူတို့တိုးပြီးပတ်မှာသွားခိုးလို့နေရတယ်ပေါ့လေနော်နောက်ချို့ဆိုလည်းအဲ့လိုကိုရလွတ်ရပေါ့ချို့ကတော့အဲတူပီချမ်းထဲကိုရောက်နေတယ်နောက်ချို့ကြတော့ဒီနယ်ဆက်မှာအဲလောက်ရှိနေပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုဆိုလို့ချင်းဒါဆောင်းရသည့်ကာလပေါ့နော်ဆိုတော့ကြတော့ဒီစီပြေးဆောင်ဒုက္ခတွေကဟိုသူတို့ကိုလိုအပ်နေတဲ့အရေးပေါ်လိုအပ်ချက်တွေရောဟုတ်လားဘသူတွေကလောဆယ်အကူအညီပေးနေတာရှိပါလဲသူတို့ဘာတွေအဓိကလိုအပ်နေလဲခင်ဗျ
โอเคจมารุดีสิบเจ็ดข้อเดียวกูนี่เข้ามาก็จะเป็นเนชั่นพิมพ์มาจมารุ GST บ่ Joint Strategic Team สุดมาจมารุกูนี่เลยอุมาคุชั่นยังไปมาสมาร์ทที่เราพิจารณาดีบารายที่เนี่ย KBC นักเรียน MSS มิตรารู้บ่เลยเนาะอารมณ์ห้าสูตรชนิดเราด้วยปุ๊บเอาไม่กูนี่แต่เมื่อที่ก็ไอ้มาพิพิชเชงกูขายกูนี่เป็นไหนนารอดาบารายที่เนี่ยพัฒน์ KBC บ่มองมองส่วนเนี่ยสิ่งอะไรแอนมีบ่ที่เราขันเลยกูนี่เราไม่ใช่เลยติวปีเที่ยวยาวตัวลูเริงหัวรอดาติวปีสุยานี่ไอ้มาชินี่เลยติวลุงโยงကွန်ဒီပြရဲ့အခြေအနေမျိုးလေးရှိပါတယ်ဟုတ်ကဲ
့ဟောကျွန်တော်တို့ဟိုတည်င်းနေမှာတွေ့ရတာပေါ့နော်ဒီမြန်မာအစိုးရဘက်ကလည်းအဲဒီစစ်ပြေးဆောင်ဒုက္ခသည်တွေကိုသွားပြီးတော့ဆောင်တို့ဟလာအဝစားတို့အဲ့လိုမျိုးဟိုအစားအသောက်ဘယ်လိုဟာအတိအကျမသိရပါမယ်ဒီလိုမျိုးကူညီတာတွေတော့ရှိတာတွေ့ရပါတယ်အဲ့ဒီအစိုးရဘက်ရဲ့ကူညီမှုတွေကဘယ်လိုအနေထားရှိပါလဲ
အဲ့အဲ့အဲ့နဲ့ပတ်သက်မှာတော့ကျမတို့အချက်အတိအကျတော့မြအောင်ကူညီပေးတယ်ဆိုတဲ့အခါမှာဘုရားကအရန်ကိုဟိုဟိုဝန်ကောင်းရှုပ်ထွေးနေရှိရပေါ့။ဥမာချုပ်ပါရီမိုင်အဲ့မျိုးပေးတာမျိုးရင်တော့ရှိရတယ်။ဒါပေမဲ့ပေးတယ်ဆိုတာသူတို့တနိုင်တပိုင်လာပေးတာမျိုးပဲ။တကယ်ပဲဒုက္ခတွေမှာလိုအပ်နေတဲ့အရာအလုံးကိုအလင်းမြအောင်ပြည့်မြအောင်ပေါ့လေနော်။ပေးနိုင်တာမျိုးတော့အာမရှိသေးဘူးပေါ့။ပေးတဲ့လူလည်းရှိပါတယ်တနိုင်တပိုင်ချို့အဖွဲ့ဆိုတဲ့ချို့လည်းလူသားချင်းစံနာမှုအနေနဲ့လာပေးရလူရှိရပေါ့လေနော်။အစွမ်းနဲ့ပေးတာမျိုးကျမတို့ကြားရမယ်အတိအကျဘယ်လောက်ဆိုတဲ့အာမျိုးကျမတို့မသိပါဘူးဟုတ်ကဲ့
။ဟုတ်ကဲ့နောက်တစ်ခုကဒီတိုင်းသားလက်နက်ကိုင်ဥမာ KIA လို့အဖွဲ့မျိုးရောဒီစီပေးဆောင်ဒုက္ခသည်တွေအတွက်ကူညီပေးတာတွေရောရှိပါလား
အဲကျမတို့ကတော့လုံးလုံးဆယ်အခကြီးကတော့ကျမတို့ဒီလက်နက်ကိုင်တွေအနေနဲ့လာပြီးကူညီပေးတဲ့ဟာမျိုးကျမတို့မသိဘူးပေါ့လေနော်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီစီပေးဆောင်ဒုက္ခသည်ပြဿနာကဟာလွန်ခဲ့တဲ့နှစ်တွေတည်းကနေပြီးတော့စပြီးတော့ဖြစ်လာတော့ပေါ့နော်ဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကြားသိရတာကဒီနိုင်ငံတကာအဖွဲ့အစည်းတွေကလည်းစေဘေးဆောင်ဒုက္ခသည်တွေကိုကူညီဖို့သူတို့စ조사ကြတယ်။ဒါပေမဲ့သူတို့သွားဖို့အခက်အခဲတွေရှိတယ်။ဟိုအဲ့ဒီဒေသတွေကိုအဝင်မခံတာမျိုးတွေလို့သိရတယ်။ဆိုတော့လက်တွေ့အခြေအနေကဘာကြောင့်ဒီလိုမျိုးဟိုပိတ်ပင်ခံရတဲ့အနေအထားလဲခင်ဗျာ
။ဟုတ်ကဲ့2017ကနေခု2016ထဲကိုကျွန်တော်တို့ကုံတော့မယ်နှစ်ကုံတော့မယ်ပေါ့နော်။နိုင်ငံတကာအဖွဲ့အစည်းတွေဥပမာအာဒါခဏပြောပဲစစ်ပြေးဒုက္ခရယ်ဟာဆိုရှိရင်ဒီ GI control area မှာရှိတယ်လို့နောက်government control area မှာရှိပါတယ်။အဲ့တော့အဓိကကတော့ဘာပဲပြောဒီ GI control area ကိုတွားရမယ် ING လောက် UN တော်လောက်ဆိုလို့ရှိရင်ကျွန်တော်တို့ DSW ကနေအစိုးရခွင့်ပြုချက်ရမှာတွားတဲ့အနေအထားမျိုးရှိပါတယ်။အဲ့တော့ကျမရဲ့ဒီဒုက္ခရယ်ကူညီတဲ့အတွေ့အကြုံရဆိုရင်တစ်နှစ်ကျော်မှာမှတစ်ခါလောက်ရောက်တဲ့ဟာမျိုးပေါ့စစ်ဆဖြစ်ကြရဆိုရင်တစ်နှစ်ကျော်တဲ့အချိန်မှာမှ UN first court မှာရောက်တယ်။နောက်ပဲနောက်ပိုင်းမှာတော့ဒါအနေနဲ့တလ3 4 6လတခါအခွင့်ပြုမှုကြီးကအစိုးရအခွင့်ပြုမှာသူကလာရတာ哦အဲ့တော့6လကြာလိုက်တစ်နှစ်ကြာလိုက်အမျိုးလေးရှိတာပေါ့လေနော်ကျွန်တော်6လဖို့ဆိုတာအထူးခွင့်ပြုချက်လိုပါတယ်နောက်ပို့ပြီးတော့မှကတော့ဒီ2016စက်တင်ဘာအောက်တိုဘာလောက်မှဆိုရင်ဒီအဲစစ်ပြေးဒုက္ခတဲ့တွင်ကိုဒီရိတ်ခါအခြေခံရိတ်ခါကုညီရဲ့ပိုင်းမှာတော့မှဒါမြန်မာစစ်တပ်ကနေမှတားဆီးထိန်းတွေဒီပိတ်ပင်တဲ့ဟာမျိုးလေးတွေကိုကျမတို့အဲမိဖက်ဖွဲ့စင်ကြုံတွေ့ရပါတယ်ဥပမာအခုအဲစစ်ဖြစ်နေတယ်ပြုကဖြစ်ပွားနေရမှာမဝင်းကြီးတို့နောက်ရှမ်းမြောက်ပြကမ့်တချို့တို့နောက်ကချင်ပြည်နယ်ကဆွန်ဘရောဘုံတို့ဘာတို့မှာဆိုလို့ရှိရင်ဒါလုံချုံကြီးအကြောင်းပြချက်နဲ့ကျွန်တော်တို့တွားကူညီခွင့်မပေးတဲ့ဟာမျိုးလင်းကျွန်တော်တို့ကြုံရတယ်ဒီလိုကမ့်တွေမှာဆိုလို့ရှိရင်ဒါအဲ6လ4လပေါ့လေနော်အောက်အောက်ကစက်တင်ဘာကနေစပြီးမှဒီရိတ်ခါပြက်လက်မှုတွေအဲဒါမျိုးလင်းကျွန်တော်တို့ကြုံတွေ့နေရတယ်ပေါ့ဟုတ်ကဲ့
အဲ့တော့ဒီလိုမျိုးဟလာဟိုရိတ်ခါကူညီခွင့်မရတဲ့အနေအထားကိုဟလာကူညီခွင့်ရနိုင်ဖို့ဒီ NLD အစိုးရကိုရပ်ဖက်လူမှုဖွဲ့စည်းတွေကတင်ပြပြီးတော့တိုက်တွန်းတာတွေလည်းကျွန်တော်ကြားရတယ်အဲ့တော့ဒီလက်ရှိအစိုးရအနေနဲ့ကသွားခွင့်လာခွင့်အတွက်သူတို့ကူညီဆောင်ရွက်ပေးတာမျိုးမရှိဘူးလားခင်ဗျာ
အာကျမတို့ဒီဟိုတက်ဆိုင်ရာတွင်ကိုဥမာကျမတို့လက်ရှိဒီ GSC ပူပေါင်းလုပ်ငန်းစဉ်ဆိုရင်ကျမတို့နေပြည်တော်အထူးတွားရင်မှာကျမတို့လှုပ်ဆောင်နေမှုအပိုင်းတွေကိုကျမတို့ကဒီတက်ဆိုင် DSW ပြည်ထောင်စုဝန်ကြီးနဲ့ကိုလည်းကျမတို့ကသွားတွေ့ဆုံပြီးမှကျမတို့ကူညီပံ့ပိုးပါရတယ်။အဲ့တော့အဲဒီအခုလောလောဆယ်မှာကကျမတို့အဲဒီတခြားနေရာမှာတော့အဆင်ပြေတယ်။ဥပမာဆွေရထင်းချုပ်တဲ့နေရာတွေအဆင်ပြေရမယ်။ဆွေရထင်းချုပ်နေရာပြည်မှာဝန်ကြီးလိုမျိုးပေါ့အနှံ့ခံရှမြောက်တယ်လို့ပြောမှာဆိုရင်ဒါကူညီမှုကအခက်အခဲတွေအများရှိတယ်။နောက်တစ်ဖက်ကအနေနဲ့အစိုးရအနေနဲ့ဒါကိုအုတ်ချုပ်ရေးရုံးကဥမာပမော်မှာဆိုရင်ပေါ့လေနော်အုတ်ချုပ်ရေးရုံးကနေအထူးခွင့်ပြုချက်သူတို့စီတောင်းခံပြီးမှပေးရမယ်ဆိုတဲ့ဟာမျိုးလေးကိုနည်းနည်းကန့်သတ်မှုလေးတွေတင်းကျပ်မှုလေးရှိနေတာကိုကျွန်တော်တွေးရပါတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကခဏပြောလို့ပဲနိုင်ငံတကာလူသားချင်းစာနာမှုအကူအညီလူသားတယောက် IDB ရဲ့အခွင့်အရေးလေးစားသူမှုပြုနေတယ်သူတို့ရဲ့အတူတူရှိနေတဲ့အတွက်ကျွန်တော်တို့ကတက်ဆိုင်ရာ ဒီအစိုးရအနေနဲ့တို့တောင်းဆိုတဲ့အရာမှန်တယ်များကိုကျွန်တော်တို့ပြုလုပ်ပေးပြီးမှကျွန်တော်တို့လှုပ်ဆောင်နေမှုအပိုင်းလေးကတော့ရှိပါတယ်ဟုတ်ကဲ့ဟု
တ်အဲ့တော့အခုဟိုဒီ American လူမှုအဖွဲ့အစည်းရဲ့အပိုင်းအရောဒီဒုက္ခသည်တွေအကူအညီရေးမှာဘယ်လောက်ထိတို့လာရောက်ပြီးတော့အကူအညီပံ့ပိုးပေးတာရှိနေပါလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတချို့ကျွန်တော်တို့ရဲ့မိဖက်အဖွဲ့အစည်းတို့ကတော့ဒါ USAID ရဲ့ပံ့ပိုးမှုရရှိပြီးမှဒါအကူအညီမှုစပါတယ်ဒါမဲ့ကျွန်တော်တို့ဒီ2016အာက2015နဲ့2016အတွင်းမှာဆိုလို့ရှိရင်ဒါနိုင်ငံတကာလူသားချင်းစာနာမှုအကူအညီရပုံကြီးရပံ့ပိုးမှုက40အကောင်နဲ့60အကောင်ကြီးရောကြသွားမှုရှိပါတယ
်ဟုတ်ကဲ့အဲ့တော့သူတို့အကူအညီလာပေးတဲ့အခါမှာရောမြန်မာပြည်တွင်းမှာရှိတဲ့ဟာတိုင်းသားအဖွဲ့အစည်းတွေအပါအဝင်ဒီဟိုအရက်ဖက်လူမှုအဖွဲ့အစည်းတွေအရင်တဆင့်ပေးသွားတာမျိုးလားသူတို့ဒါမှမဟုတ်တိုက်ရိုက်ပေးတာမျိုးလား
အဲတို့ရများရောအဖြစ်တိုက်ရိုက်တို့ပြီးလို့မရှိဘူးမှာကျမတို့လိုမျိုးအခြေဒီ local organization တွေဆိုရင်ဥမာ INGO တခုခုနဲ့ကျမတို့မိဘအဖွဲ့အစည်းဖြစ်တယ် INGO ကနေတို့ပြီးတယ်အဲလိုမျိုးမိကန်နေမှာကျမတို့ဒိဋ္ဌအခန်းလူမှုဖွဲ့စည်းရုံရောက်တဲ့ဟာမျိုးရှိပါတယ်ဟုတ်ကဲ
့
direct ပေးတာမျိုးတော့ကျမတို့ခုတတိမတိသေးဘူးပေါ့လေနော်ဒါသင့်ခံပေါ့အဲလိုမျိုးပေးတာမျိုးရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုဆိုရင်ဒီကချင်နဲ့ဟလာစမ်းပြည်နယ်လိုတိုင်းသားဒေသတွေမှာဟာဟိုအစိုးရတပ်တွေနဲ့တိုင်းသားလက်နက်ကိုင်တွေဆစ်ဖြစ်လာပြီဆိုရင်အဓိကပို့ပြီးတော့ခံစားရတာကကလေးငယ်တွေနဲ့အမျိုးသမီးပေါ့နော
်အာဒီကလေးငယ်တွေစစ်ကြောင်းမို့ဒုက္ခခံရတဲ့အပိုင်းနဲ့ပတ်သက်ပြီးပြောရမယ်ဆိုတော့ဒီငါးနှစ်တာအတွင်းမှာကလေးတွေအများကြီးပဲအပြစ်မဲ့ကလေးတွေဒါလက်နဲ့ကြီးကြတဲ့အတွက်ကြောင့်မို့ဆုံးရှုံးရတာမျိုးတက်ဆုံးရှုံးမရှိရဲလက်တလောအဖြစ်ပဲပြောမယ်ဆိုလွန်ခဲ့တဲ့အောက်တိုဘာ၁ရက်နေ့မှာကိုပူဝံပေါ့နော်မုံကုမြို့နယ်ပူဝံကြေးရွာမှာမနေ့စစောစီ6နိုင်လောက်မှာကိုဒါလက်နဲ့ကြီးကြီးကြပြီးမှကလေးငယ်တယောက်ဆုံးမြော့ဟာဆိုရှင်ဆုံးသွားပါတယ်နောက်ပြီးမှဒီအသက်3နှစ်နဲ့4နှစ်ပေါ့လေနော်အဲဒီပေါမလောက်ဆိုရင်ဥရင်ပွင့်ပြီးမှဟိုဒါအဲကျမတို့ဘက်ကဒါ UNICEF နဲ့ပူးပေါင်းပြီးမှဟိုကျမတို့ကဒါအတူပီစီကိုအချိန်ကြီးကျမတို့ပို့ပြီးနိုင်ခဲ့တယ်ပေါ့တိဒါခံနေပို့ပြီးနောက်ပိုင်းမှာလူအပ်တဲ့ပံ့ပိုးမှုရင်ကျမတို့ပြီးနိုင်တဲ့အပိုင်းပေါ့ဒါဆိုလို့ရှိရင်တကယ်ကိုအင်တမဝန်နေဆရာဖြစ်ဖြစ်ပါတယ်စစ်ကြောင့်မလို့တကယ်ခံရတာပြင့်မဲ့ကလေးတွေပေါ့အဲဒီဟာမျိုးတွေကြုံနေနောက်တစ်ဖက်ကနေလည်းပညာရေးအင်တမထိခိုက်ပါတယ်ကလေးတွေဟာဆိုလို့ရှိရင်ကိုယ့်ရဲ့အသက်အရွယ်နဲ့ဒီစစ်ကြောင့်မလို့အခုကျောင်းတစ်ခုပြောရမယ်ဆိုဒီစစ်ဖြစ်နေတဲ့တခြားမှာဆိုကျောင်းတွေအကုန်ပိတ်နေရပါတယ်အဲ့တော့ကလေးတွေအနေနဲ့ကဒါပညာရေးနောက်ကျောင်းမှုပေါ့အခုပြောရမယ်ဆိုရင်မကြခင်မှာ February ဆိုရင်ဒါနောက်ဆုံးအတန်းတင်ဆောင်မှုပဲရရမယ်ချင်းဖြစ်တယ်။ဒါပေမဲ့ဒီလိုမတိမငိမ့်တဲ့အတွက်စာရင်မှာစိတ်ဝင်စားမှုနဲ့အများကြီးပဲအဲဒါထိခိုက်မှုတွေရှိနေပါတယ်။ဟုတ်ကဲ့ဟုတ်ကဲ့
။အဲ့တော့ဒီကလေးငယ်တွေအနာဂတ်အတွက်ပေါ့ဘယ်လိုစိုးရိမ်မှုရှိပါလဲ
။အင်မတန်မှစိုးရိမ်ပါတယ်။ဥမာအဲကျမလည်းတိုင်းသားတယောက်ဖြစ်တယ်ပေါ့။တိုင်းသားတယောက်အနေနဲ့ဒါစဉ်းစားမယ်ဆိုရင်ဒီစစ်မက်က9နှစ်6နှစ်ထဲရောက်နေပါပြီ။ဒီစစ်မက်အတွင်းမှာပြောရမယ်ဆိုရင်တိုင်းသားတွေဟာဆိုလို့ရှိရင်မိမိတို့နှုတ်ကပြန်နေပြောမယ်ဆိုရင်ကျမတို့ကမြန်မာနိုင်ငံမှာပြည်ထောင်စုရဲ့လို့ကျမတို့ပြောမယ်။တိုင်းသားဒေသဟာဆိုလို့ရှိရင်တခြားဒေသထက်ကိုဖွံ့ဖြိုးမှုတိုးတက်မှုနောက်ကျပါတယ်။နှုတ်ကပြန်နေအဖက်ဖက်ကနေနောက်ကျနေတဲ့အထဲမှာမှဒီလိုစစ်မက်ဖြစ်ပေါ်တဲ့အကြောင်းလို့ဒီအထူးတစ်ဖြစ်ဒါပညာရေးကိုပေါ့နော်ကျမတို့ကလိုချင်တတ်မှတ်စွာအပတ်တကုတ်ကြိုးစားရမယ်အခါမှာဒီစစ်မက်ကြောင့်မို့ကျမတို့ဟာပြန်ပြီးတော့နှောက်နေသွားပါတယ်9နှစ်ကျော်ဖြစ်ပြီဆိုတဲ့အတိုင်း9နှစ်လောက်ကိုဒါကျမတို့မှာအနောက်နှစ်နာသွားတယ်ကလေးတွေပေါ့လေနော်အဲ့ဒါကြောင့်မလို့ဒါကမြေရှိတဲ့ကိုကျမအင်မတမဆိုရင်ဖြစ်ပါတယ်ဆိုရင်ရှိမိတဲ့ဥမာသူတစ်ဖြစ်ပြောရမယ်ဆိုရင်ဒါကြိုက်ထင်းချုပ်တဲ့အဲဒီတော့မှရှိနေတဲ့ကလေးဟာဆိုရှင်တက်ကတူတက်ဖို့အခွင့်ရမရှိတော့ဥမာဒီ9နှစ်6နှစ်ကန္ဓာထဲမှာဆိုရင်တို့ဆယ်ရန်းအောင်ပြီဆိုတာနဲ့တက်ကတူတက်ပြီးဘွဲ့ရပြီးလောက်တဲ့အချိန်ဖြစ်တယ်။ဒါပေမဲ့ထောင်လိုက်ချီရှိနေတဲ့ဒီအထက်တန်းကျောင်းသားဟာဆိုရင်ဆယ်ရန်းအောင်ပြီမဲ့လည်းဒီတက်နိုင်ဖက်မရှိပဲနဲ့ပေါ့ကိုယ့်ရဲ့အဲဘဝတသက်တာလုံးအတွက်ပြောဆို9နှစ်ဆိုတာဘဝတစ်ခုအတွက်အင်မတန်မှောက်နောက်ကျစေတယ်ပေါ့လေ။အကြောင်းကျမအနေနဲ့တော့ဒါသက်ဆိုင်ရာအစိုးရအနေနဲ့ရောပညာရေးဌာနအနေနဲ့ရောကျမတို့နိုင်ငံတကာလူသားချင်းစာနာမှုစီမံစီမင်းစည်းကမ်းကိုကျမတို့လေးစားလိုက်တာဖို့လိုအပ်တယ်လို့တကယ်ပဲကိုယ့်ရဲ့တိုင်းတူပြည်သားတွေရဲ့ပြောရမယ်ဆိုအရင်အမြင့်ဒါလူအရင်အမြင့်တစ်ခုကိုဒါတိမ့်ချီနေပါပြီအဲ့တော့ဒါကိုကျမတို့ကတကယ်ကိုပဲအဲတိနာလဲစွာနဲ့ကိုယ့်ရဲ့နိုင်ငံသားတွေတယောက်ရဲ့ပညာရေးကိုယ့်ရဲ့ကပ္ပတတာလေးကိုအတိကစူးစမ်းလုပ်ဆောင်ပေးဖို့လိုအပ်တယ်လို့ကျမတို့မြင်ပါတယ်ကျမရဲ့ဆိုရင်ဘောเนาะဟု
တ်ကဲ့တော်တော်များများလမ်းကျေးဇူးတင်ပ
ါဟုတ်ကဲ့
မြမရေဆွေးနွေးခန်းကိုတင်းငွေတွင်ညပိုင်းမှာအသင့်နားဆင်နိုင်ပြီးအခုလိုတင်းလာမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်လည်နားဆင်နိုင်ကြပါရဲ့ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းအစီအစဉ်တွေမှာတော့မြမပြည်ကပေးစာပြည်တွင်သတင်းသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနားဆင်ရမှာပါ
။ VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့မနက်9နာရီထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်တွေကတော့မြန်မာပြည်ကပေးစာကဘာတလွှားထူးခြားစံပြသတင်းများကန်တာနဲ့အတူပြည်တွင်းသတင်းသုံးသပ်ချက်မှာတော့ကြက်ငွေတန်ဖိုးကျဆင်းပြီးမတိမငြိမ်ဖြစ်နေတာကိုဗဟိုဘဏ်ကထိန်းနိုင်ပါမလားဆိုတာဥစီသူအောင်မြင့်ရဲ့တင်ဆက်မှုကိုနားဆင်ကြမှာပါဒီလိုစီစဉ်ရတဲ့ကမှအခုရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာခန္ဓာကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဒီလိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်တောရရှင်နေချင်းချင်းပေးပို့လာတဲ့မြေတားတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။ဒီဘက်တော့ကျမတို့ရဲ့ view ရုပ်တန်လိုင်းအစီအစဉ်တွေကိုမြန်မာနိုင်ငံကရုပ်တန်လိုင်းတစ်ခုကနေအစီအစဉ်တင်ဆက်ကိစ္စနဲ့ပတ်သက်ပြီးတော့တောရရှင်နေရေးလာကြတာတွေကိုပြောပြရချင်ပါသေးတယ်။အရေးဥဆုံးမသိသေးတဲ့တောရရှင်တွေလည်းသိသွားဖို့အတွက်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းရုံးမြင့်တကြားအစီအစဉ်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်တန်လိုင်းကနေပြီးတော့ဖန်ယူကြည့်ရှုနိုင်ပါပြီ။အဲ့ DVV ရုပ်တန်လိုင်းမှာနေ့စဉ်ဖန်ယူကြည့်ရှုမယ်ဆိုရင်တော့ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာကျမတို့အစီအစဉ်ထုတ်လွှင့်မှုတွေကိုဖန်ယူပြီးကြည့်ရှုနိုင်ပါတယ်။ကျမတို့ပုံမှန်ထုတ်လွှင့်နေကြ VOA ရဲ့ Asia Set 7ဂျိုးရူမှာလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ကျမတို့ Facebook စာမျက်နှာပေါ်မှာဓာတ်ရိုက်ထုတ်လွှင့်ပေးနေတာကိုလည်း Mobile Phone အသုံးပြုတဲ့သောရရှင်တွေဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်နော်။ဒီလိုမျိုး VOA အစီအစဉ်တွေကို DVV ရုပ်သံလိုင်းပေါ်မှာတစ်နေ့နှစ်ချိန်တင်ဆက်ထုတ်လွှင့်ပြသပေးနေတာနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေအစားတွေကိုအခုပြောပြချင်တာပါ။ Facebook စာမျက်နှာပေါ်မှာမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင်။ VOA ကိုဟိုးရင်တွေကအားပေးလာတဲ့ပရိသတ်မလို့အခုလိုမျိုးဒီ Facebook ရုပ်မြင်သံကြားမျိုးစုံကနေပြီးတော့တင်ဆက်ပေးနေတာအတွက်အထူးဝမ်းသာပါရစ်ပြီးရေးလာတဲ့သောရရှင် Rere က
12နှစ်အရွယ်ကလေးကနားထောင်လာခဲ့တာတကယ်တမ်း VOA ဟာအမောင်ထဲမှာကြီးပြင်းလာတဲ့ကျွန်တော်ဘဝရဲ့စာကြည့်တိုက်ဖြစ်သလိုဘူးဇုဒ္ဓများစွာရရှိလာခဲ့ပါတယ်
။အောင်မနာဆိုတဲ့သောရရှင်က
VOA နဲ့ DVB ကိုဂျိုရုရုပ်တံဖန်ဆက်နဲ့မှကြည့်လို့ရတာမလား။ဂျိုရုဖန်ဆက်ကအိမ်တိုင်းတက်ဖို့မှမလွယ်ကူတာဆိုတော့ကြည့်စေချင်ရင်ရိုးရိုးနှစ်လိုင်းနဲ့ပြနိုင်အောင်ပြန်ကြားရေးနဲ့ညှိတင်ပါတယ်။
သူက DV ရုပ်တံလိုင်းနဲ့မကောက်ဘူး။မြန်မာနိုင်ငံရုပ်မြင်သံကြားလိုင်းတွေပေါ်မှာပါပြသပေးပါဆိုပြီးတော့အခုလိုပြောလာတာပါ။ဒါကိုသူ့ရဲ့မှတ်ချက်အောင်မှပြန်ပြီးဖြေကြားလိုက်ရဲ့နောက်ထပ် VOA သောရရှင်တယောက်ကတော့ Sunshine Namcon ဆိုတဲ့ Facebook သောရရှင်ပဲဖြစ်ပါတယ်။သူက DVB အသုံးပြုတဲ့ထိုင်းကရုပ်တံစလောင်းကလည်းဝယ်ယူရင်ဈေးမကြီးပါဘူးဆိုပြီးအခုလိုမျိုးရေးလာပါတယ်
။ထိုင်းကထုတ်တဲ့ PSI HD 2P စလောင်းအစုံလိုက်က3000ကျော်ကျော်လောက်ပဲရှိပါတယ်။အဲ့ဒါကိုဝယ်တက်လို့ရှိရင် DVB မြဝတီ MRTV အပါဝင်မြန်မာလိုင်း73လိုင်းကြည့်နိုင်ပါတယ်။ဈေးနှုန်းအနေနဲ့ဆိုရင်လည်းတင့်တော်တဲ့ဈေးနှုန်းလောက်ပဲထင်ပါတယ်။အိမ်မှာတက်ထားတာအဆင်ပြေလို့ပြောတာပါ။
ဟုတ်ကဲ့ပါအခုလိုမျိုးထုံးလွင့်ပေးတဲ့ပုံမှာရေးလာကြတဲ့သောရရှင်တွေထဲမှာတော့မောင်ဝင်းနိုင်ထွန်းဆိုတဲ့သောရရှင်က
ပြည်သူတွေအသိဉာဏ်ပွင့်လင်းစေဖို့အစဉ်တစိုက်ကြိုးပမ်းဆောင်ရွက်ပေးတဲ့ VOA နဲ့ DVB သတင်းဌာနကဝန်ထမ်းတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောရရှင်ဆွေဆွေကတော့
သတင်းလွတ်လပ်ပွင့်လင်းမှုဟာနိုင်ငံတော်အတွက်ရောအုပ်ချုပ်သူတွေအတွက်ပါအဓိကအရေးပါပါတယ်ဒါမှသာပြည်သူတွေနဲ့အုပ်ချုပ်သူကြားတဘောရမှန်နေသိရှိနိုင်မှာဖြစ်ပါတယ်
နောက်ထပ်သောရရှင်တရားဖြစ်တဲ့အစိုးရယန္နာကတော့သူ့ရဲ့အရင်ကအရှိပေဆလောင်ကနေတိုက်ရိုက်ကြည့်နေတာအဆင်မပြေလို့အခုလိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
။အရင်ကအရှိပေဆလောင်ကနေတိုက်ရိုက်ကြည့်နေပေမဲ့အခုပြတ်သွားပြီ။ထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်အားပေးပါရရှင့
် Straight Man ဆိုတဲ့ Facebook account ပိုင်ရှင်ကလည်း
VOA နဲ့ DVB အရင်ကတည်းကအားပေးနေကြပါလွှင့်တင်နေတာကြာပြီးအကောင့်နဲ့အစိုးရကိုတွေ့မြင်သုံးသပ်နိုင်ပြီးမျက်စိပွင့်နားပွင့်နဲ့ကြိုဆိုပါရစေ။
နောက်ထပ် VOA သောရရှင်တယောက်ကလည်းလားလူပဲဒီကိစ္စကိုပြောလာတာပါ
VOA ဝိုင်းတော်သူဝိုင်းတော်သားတွေကြမ်းမချမ်းသာကြပါစေ။ကျွန်တော်ကစကိုင်းတိုင်းဒေသကြီးကံပလူမြို့နယ်တရက်ကန်ကြီးအုပ်စုရွာကဖြစ်ပျော်အောင်ဖြစ်ပါတယ်။ VOA ကိုနားထောင်ရတာကိုမြောက်ဖူးတဲ့အမေရိကန်နိုင်ငံခြားအပြင်နိုင်ငံတကာသတင်းနဲ့တိုးတက်နေတဲ့ဤပညာအကြောင်းတွေနောက်ကိုမြန်မာနိုင်ငံနဲ့ပတ်သက်ရင်အချိန်အခါကိုလိုက်ပြီးတော့နိုင်ငံပညာရှင်တွေဖိတ်ခေါ်ဗက်မလိုက်ပဲနဲ့နိုင်ငံတုံးသက်ချက်တွေကိုပါနားဆင်ရလို့ကျွန်တော်တို့လိုမျိုးဆင်းရဲတဲ့ပြည်သူတွေအတွက်အားကိုးစရာမီဒီယာတစ်ခုပါ။အကြံတစ်ခုပေးပါရစေ။ရုပ်သံမီဒီယာမှာကျွန်တော်တို့လိုမျိုး Sky နဲ့မကြည့်နိုင်တဲ့ဆင်းရဲတဲ့ပြည်သူတွေအတွက်အခမဲ့ကြည့်လို့ရတဲ့ PSY Slong ခေါ်တဲ့ Time Slong ကနေပြီးတော့ကြည့်ရှုလို့ရနိုင်အောင်လုပ်ပေးနိုင်လို့ရှိရင်ကျွန်တော်တို့လိုမျိုး Sky နဲ့မကြည့်နိုင်တဲ့ပြည်သူတွေအတွက်အဆင်ပြေပါတယ်။လူအတော်များများသုံးတာကိုလည်းကျွန်တော်သတိထားမိပါတယ်။ကြည့်ရှုခွင့်ရရင်တော့ကျွန်တော်ပါဝင်အားလုံးကဝမ်းသာကြမှာပါ။ကျေးဇူးတင်ပါတယ
်။ဒါကတော့ကျွန်တော်တို့ VOA မြန်မာပိုင်းကနေ့စဉ်ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခြင်းအပြင်မြန်မာနိုင်ငံမှာ DVB ရုပ်သံလိုင်းကနေပြီးတော့လည်းတနည်းနှစ်ခါထပ်ဆင်ထုတ်လွှင့်ပြသမယ်ဆိုတဲ့ကိစ္စပေါ်မှာသောရရှင်နေကျေးဇူးတင်ပါကြောင်းတုံ့ပြန်ပြောရေးသားလာကြတာဖြစ်ပါတယ်ရှင်။ခုနကတော့ဆက်လောင်းကမလို့အဆင်မပြေဘူးလို့ပြောတဲ့သောရရှင်နေအနေနဲ့လည်းတခြားသောရရှင်နေပြောထားသလိုပဲအဲ့ဒီဆက်လောင်းကအင်တော်တော်များများနဲ့လက်ဖက်ရည်ဆိုင်တော်တော်များများမှလည်းရှိနေတာမလို့ကြည့်ရတာအဆင်ပြေလွယ်ကူလိမ့်မယ်လို့မျှော်လင့်မိပါတယ်ရှင်။အကြံပြုလာကြတာကိုကျေးဇူးတင်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုနောက်ပိုင်းမှာဆက်ပြီးဖော်ပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုဒ်နဲ့ကြားဖြတ်ဖြော်ပြပေးခြင်းပါတယ်ရှင်။ rapper တဦးဖြစ်တဲ့ drum ကလေးရာတီနဲ့အတူအားဖြည့်ပြီးတင်ဆက်ပေးထားတာဖြစ်ပါတယ်။တချင်းနာမည်က broccoli ပါ။ဒီတချင်းက drum အတွက်ပေါက်သွားတဲ့ဒီတပုတ်ထဲထွက်တဲ့တေးတပြားတွေကဖြစ်ပြီးဧပြီလ6ရက်နေ့2016မှာစပြီးတော့သူ့ရဲ့တချင်းကိုဖြန့်ချီတာဖြစ်ပါတယ်။ဒီတချင်းက American ပြည်အောင်စုမှာ online ကနေပြီးရောင်းချရမှုပေါင်းနှစ်တန်းကျော်ပါတယ်ရှင်။အပြီလောက်မှာထွက်သွားတဲ့ဒီသချင်းကဇူလိုင်လလအစပိုင်းမှာတော့ Billboard Hot 100ဒီ Billboard ရဲ့ Hot ဖြစ်ဆုံးတေးနံပါတ်100ဆင်းတဲ့ကိုနံပါတ်89ဖြစ်နေရောက်လာတာပါနောက်တစ်ပတ်မှာတော့နံပါတ်65အထိမြင့်တက်သွားတာဖြစ်ပါတယ်နောက်ပြီးတော့ဒီသချင်းထဲမှာပါဝင်သူဆိုထားကြတဲ့ Drum Yo လေးရာတီအတွက်ကောဒီသချင်းက Billboard Hot 100ရဲ့အကောင်းဆုံးတေးနံပါတ်10ထဲကိုသူတို့ရဲ့သချင်းတွေထဲမှာပထမဆုံးအနေနဲ့ဝင်တဲ့သချင်းလည်းဖြစ်ပါတယ်ရှင် Broccoli ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်And no telling what I'm feeling beyond, hey, hey, I'm beyond all that's Hey little mama, would you like to be my sunshine? We touch my game, we gon' turn this to Ice on my neck, cost me 10 times 3 $30,000 for a new ticket free I just hit Rodeo and I spent like 10 G's I just did a show and spent a check on my mama When I go and vacay, I might run out the Bahamas And I keep like 10 phones, then I'm really never home All these new clones tryna copy what I'm on Get your own, tryna pick a new bone Work to brother Skip, boy, I had a good day Metro PCS, trapping ball, making plays 50 Shades of Grey, beat that p***y like Hulk Hogan I know you know my slogan, if it ain't about guap, I'm gone Hating cause I'm chosen from the concrete I had rolled Shorty staring at my necklace cause my diamonds really froze Put that p*** in her p***, bet she feel it in her toes I'm a real young from the 6th throwing balls I'm a real young from the 6th throwing balls Real young from the 6th throwing balls In the middle of the party, get off me In the cut, I'm rolling up my broccoli Yeah, I know your baby mama fond of me All she wanna do is smoke that broccoli Whispering in my ear, she tryna leave with me Say that I can get that bitch easily Say that I can hit that shit greasily I'm a dirty dog, I did it sleazily Ain't no telling what I'm feeling beyond Hey, hey, I'm beyond all that's Hey, hey, no telling what I'm feeling Hey, I'm beyond Hey, hey, said I'm beyond all that's Hey, hey Drum နဲ့လေးရည်တို့တည်ဆူထားတဲ့ broccoli ဆိုတဲ့သချင်းကိုနားဆင်ကြကြရပါရှင်မြန်မာတေးချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်ကိုမြစ်တာတေးလက်ဆောင်ဖြစ်နေဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်ရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးပါမယ်။မြစ်ဆောင်စီမံကိန်းလေးလာချက်ဆိုပြီးတော့အပိုင်း1-3ဆိုပြီးတော့ကိုသားညုံကကျွန်တော်ဗီဒီယိုသတင်းနောက်ကိုစီသူတဲ့အတူကိုရိုင်းသွားရောက်ရိုက်ကူးပြီးတော့ဒီအထူးအစီအစဉ်လေးနဲ့အပိုင်း3ပိုင်းခွဲတင်ပြခဲ့ပါတယ်ရှင်။ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်ရဲ့အစာတွေကိုပြောပြပေးကြပါမယ်။တော်ရရှင်ကြော်စင်လက်က
ကျွန်တော်နိုင်ငံရေးသဘောကိုသိနားမလဲပါဘူး။ဒါပေမဲ့မြန်မာပြည်သားတယောက်အနေနဲ့ဒ ဒီမြေဆုံစီမံကိန်းကိုတော့ရပ်စီခြင်းပါတယ်။အစိုးရအသင်းနဲ့ပြည်သူနောက်နှစ်နိုင်ငံဆက်ဆံရေးအားလုံးအဆင်ပြေတဲ့နည်းလမ်းကိုရွေးစေခြင်းပါတယ်။
တော်ရှင်စောနေဦးကတော့တဘာဝအခြေခံဖွံ့ဖြိုးမှုအမြင်ကိုဖွင့်ပေးဖို့လိုအပ်ပါတယ်တဲ့အစိုးရရဲ့တရုတ်ဆိုရင်တော့ပါတီပေါ့တဲ့သူတို့တွေမူဝါဒဖြန့်တဲ့ပုံကတော့အားလုံးသိတဲ့အတိုင်းပဲပြီးခဲ့တဲ့အာဏာပိုင်တွေရဲ့အစဉ်အဆောင်ကိုလည်းလူတိုင်းအံ့ဩခဲ့ကြရတာမဟုတ်လားဆိုပြီးတော့တော်ရှင်စောနေဦးမေးခွန်းထုတ်လာပါတယ်နေဦးဆိုတဲ့တော်ရှင်ကတော့တဘာဝအခြေခံဖွံ့ဖြိုးမှုဘလောက်တန်ဖိုးထားတဲ့နယ်ဆိုတာအများသူကအသိအမြင်တိုးတက်အောင်လို့အမြင်ဖွင့်ပေးဖို့အတွက်အစိုးရမှတာဝန်ရှိပါတယ်ဆိုပြီးခုလိုပြောလာပါတယ်
လူတိုင်းခံစားနားလည်အောင်အစိုးရအဆင့်ကလှုံ့ဆော်တင်ပါတယ်အစွန်ရောက်မှုဝါဒတွေပြန်သုံးသပ်တင်ပါတယ်နှစ်နိုင်ငံပြည်သူများချစ်ကြည်ရင်းနှီးပြီးကိုချင်းစာရှင်တွဲနေထိုင်ရင်းမျိုးဆက်သစ်တွေရှင်သန်ပါစေအေယာဝတီရဲ့ပိုင်ရှင်ကိုဦးစားပေးပါလျှက်စစ်မီရဲ့ဖွံ့ဖြိုးမှုဆိုတဲ့ဖွံ့ဖြိုးမှုအတုကြောင့်ကဘာကြီးရဲ့လာရာကိုကြည့်ရှုဆင်ခြင်ကြပါစို့
ဒါကတော့ကျမတို့ VOA ကနေပြီးခဲ့တဲ့သတင်းပတ်၃ပတ်အတွင်းမှာတင်ဆက်ပေးခဲ့တဲ့ဒီမြစ်ဆောင်စီမံကိန်းရေဒီယိုကနေလည်းတင်ဆက်ပေးခဲ့ပါတယ်နော်။ရုပ်မြင်သံကြားအထူးစီစဉ်တဲ့ပတ်သက်ပြီးတော့သွားရှင်နေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ကိုတော့ဒေးတောင်းလာတဲ့သောရရှင်လေးကိုမြမတချင်းလေးတစ်ပုံနဲ့မြစ်တာတိလက်ဆောင်ပေးခြင်းပါလေမုံရွာမျိုးကအမိုးထက်အာကာကယန္နီရဝေကမိဘညီကိုမောင်နှမတွေမိတ်ဆွေတငယ်ချင်းတွေနဲ့ချစ်သူအတွေ့ဆိုပြီးတော့မြစ်တာတိလက်ဆောင်တစ်ပုတ် VOE ကနေပြီးတော့မြစ်တာတိလက်ဆောင်တစ်ပုတ်တောင်းလာပါတယ်နင်းနီခင်စွာနဲ့91တို့တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်းလေးမြစ်တာတိလက်ဆောင်ဖြစ်နဲ့ထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ဒီတစ်ပတ်တော့ဒီတချင်းလေးနဲ့ပဲဖြောပြပေးခြင်းပါတယ်နော်နင်းနီခင်စောနဲ့91တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်းလေးကိုအခုတေးတောင်းထားတဲ့သောရရှင်တွေရော VOA တစ်ချစ်သောရရှင်အားလုံးရောလက်ချိုက်ခံစားနိုင်လို့ညွှန်လင်းပါတယ်။နားဆင်ကြည့်ပါဦးရှင်။
ကောင်းတဲ့သူဆိုရင်ငါကခုကဆောတဲ့လူနေကြည့်နေအပြုတ်ဘတော်မှငါမရိုးခဲ့ဘူးနေမဲ့ငါရဲ့ချစ်တွေအလုံးစုပုံမိရိုက်ချိုးခဲ့သူရင်ဘဲနောက်ဘဲကြောက်ပြီးကြောက်စီဆက်ပြီးတွိုးတဲ့သူနေခဲသမျှရွှေသမျှအကွက်တွေလည်းငါမသိရကကြီးမအားကြီးဆုံးအောင်တီးတော့မှနာကြီးရနေလို့တော့เจ้าရတွေသားငါတို့ချက်ကစီးချငါဘွားတဲ့ခုဝင်ကြီးမင်းဆိုတာပါပြီသားငါမသိပါမျက်ရည်ကသူ့အလိုလိုကြလာတယ်သူတပါစိတ်ချမ်းသာတော့ကုသိုလ်ပို့ရပါတယ်မျက်နာကကလေးလို့နဲ့နောက်ကျောကိုကြားထောက်နေငါကိုချစ်တဲ့ပြောတကယ်တမ်းတော့ချလိရောက်အဖေကြောင့်အမေကြောင့်ဘာကြောင့်ညာကြောင့်အမျိုးမျိုးနဲ့ချစ်ဝတ်ထူတဲ့အစကားတွေငါ့ကိုလာပြီးစိတ်မထိုးနဲ့ဒီကဘာမှနေရှိတော့ဘူးဆိုတဲ့စိတ်နဲ့နေကြည့်ခိုင်းနဲ့ဒီကဘာမှနေရှိတော့ရင်ရှေ့ရက်နဲ့ငါသေးပြီးတိုင်းပဲ
နင်းနီခင်စောက91နဲ့တွဲဖက်တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်လေးနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်းလင်းချမ်းမြေ့ကြပါစေ
။ရင်ကငါကိုငါဒီဇလန်ရဲ့မင်းသားချင်ဘူးတဲ့ Men be that you a shot and miss a car is you get. The chat of cool the pussy that you the chin not sin boot. I don't know yet naga, a shin on yin boot. My sins are jin boot the king, up you know your two time. Nitch on it, tie a lolo, now you're not a blue and water. Facebook on fin it, the long alone that you love it. Taya Murai Mata, Tanja, Taya Meso, you can mare. Repeat a moly chat, now so jama sound with the low. The name I don't yell out, Nezo Ninga Pyongin low. Namara Kuri Julo, Ninjin, and with Aungin low. Not a Ninga, Yena Yare Kangin.
မယိတနာကျစီစဉ်တက်ဆက်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ကြောက်ငွေတန်ဖိုးကျဆင်းမှုမတိမငြိမ်ဖြစ်နေမှုကိုဗဟိုဘဏ်ကထိန်းနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါရဲ့ရှင်
အလုံးဝေဘန်နေစောက်ကြည့်နေတဲ့ဂျာမာကိုပဲဒေါ်လာဈေးဟာတမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်စံချိန်ချိုးပြီးဒေါ်လာကျပ်ငွေ1420အထိရောက်သွားခဲ့ပါပြီ။ဒီဇင်ဘာ15ရက်နေ့ကရန်ကုန်ဒေါ်လာဈေးကွက်မှာဒေါ်လာကို1390ကျပ်နဲ့ဈေးဖွင့်ခဲ့ပြီးနေကင်းပိုင်းမှာဒေါ်လာ1420အထိစံချိန်တင်တက်သွားပါတယ်။ဈေးပိတ်ချိန်မှာတော့နည်းနည်းပြန်ကျသွားပြီးညနေစောင်းမှာဒေါ်လာ1410နဲ့ဈေးပိတ်သွားခဲ့ပါတယ်။Energy အစိုးရတက်လာတဲ့2016 April 1ရက်နေ့တုန်းကဒေါ်လာကျပ်1200ပဲရှိခဲ့ပါတယ်။အဲ့ဒီနှုန်းနဲ့နှိုင်းယှဉ်ရင်အစိုးရသစ်တက်ပြီး6လမတိုင်ခင်ဒေါ်လာကျပ်200ဒါမှမဟုတ် 18 ရာခိုင်နှုန်းလောက်တက်သွားတာပါ။တနည်းပြောရရင်မြန်မာကျပ်ငွေတန်ဖိုးဟာအခြားနိုင်ငံငွေတွေနဲ့နှိုင်းယှဉ်ရင် 18 ရာခိုင်နှုန်းဝန်းကျင်ကျဆင်းသွားတယ်လို့မှတ်ယူနိုင်ပါတယ်။ဒီကိစ္စတာဝန်ရှိဆုံးဖြစ်တဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကဘာမှမကင်တွယ်မဆောင်ရွက်ဘူးဆိုတာတော့မဟုတ်ပါဘူး။တခုပြီးတခုကင်တွယ်ဆောင်ရွက်နေတဲ့ဂျာမာကိုပဲမြန်မာကျောင်းဝေတံမိုးမတည်ငြိမ်မှုကျောင်းဝေတံမိုးကျဆင်းမှုဇက်တိုက်ဖြစ်ပေါ်နေတာပါဒီပြဿနာဘိုးဘန်ကကင်တွယ်နိုင်ပါမလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကမြန်မာနိုင်ငံတော်ဘိုးဘန်ဟာတရက်ထဲနဲ့အမိတ်ကြေညာစာညွှန်ကြားစာ၄ဆောင်ထုတ်ပြန်ပါတယ်အဲ့ဒါတွေကတော့ကုန်စည်တင်ပို့သူ exporter အနေဖြင့်ကြည်ပတို့ကုန်ပစ္စည်းတင်ပို့ပြီးနောက်6လအတွင်းပို့ကုန်ရငွေ export proceeds ပြန်လည်ဝင်ရောက်မှုအခြေအနေအားစီစစ်တင်ပြရန်ကိစ္စကုန်စည်တင်ပို့သူအနေဖြင့်ကြည်ပတို့ကုန်ပစ္စည်းတင်ပို့ပြီးနောက်ပို့ကုန်ရငွေ export proceeds အားဥပဒေနှင့်အညီပြန်လည်ပေးပို့စီရေးကိစ္စကြည်ပတွင်ရင်းနှီးမြှုပ်နှံခြင်းကိုဥပဒေနှင့်အညီဆောင်ရွက်ရန်အကြောင်းကြားခြင်းကြည်ပတွင်နိုင်ငံသားငွေပန်စင်ရင်ဖွင့်လှစ်ခြင်းကိုဥပဒေနဲ့အညီဆောင်ရွက်ရန်အကြောင်းကြားခြင်းစတာတွေဖြစ်ပါတယ်။ညွှန်ကြားချက်အားလုံးလိုဟာလက်ရှိမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတဲ့ပြဿနာမြန်မာကျပ်ငွေတန်ဖိုးမတည်မငြိမ်ဖြစ်နေတဲ့ပြဿနာကိုဖြေရှင်းပုံရည်ရွယ်ပုံရပါတယ်။ပထမညွှန်ကြားချက်မှာပြည်ပကိုကုန်ပစ္စည်းတင်ပို့နေတဲ့ exporter တွေအနေနဲ့ကုန်ပစ္စည်းတင်ပို့ပြီး6လအတွင်းပို့ကုန်ရငွေတွေကိုနိုင်ငံသားငွေနဲ့ပြည်တွင်းကဘဏ်စင်းမှာလွှဲပြောင်းထည့်သွင်းဖို့ဥပဒေပြဋ္ဌာန်းထားပြီးဖြစ်တဲ့အကြောင်းဒါကြောင့်ပြည်ရင်းကအစိုးရဘဏ်တွေနဲ့နိုင်ငံသားငွေလုတ်ကင်ခွင့်ရထားတဲ့ပုဂ္ဂလိကဘဏ်တွေအနေနဲ့ပို့ကုန်ရငွေပြန်ပြီးလွှဲပြောင်းခြင်းမရှိတဲ့ကုမ္ပဏီတွေရဲ့စည်းရင်းကို9ရက်အတွင်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကိုတင်ပြဖို့အကြောင်းကြားတဲ့စာဖြစ်ပါတယ်။ဒုတိယစာကလည်းအလားတူသဘောမျိုးပဲဖြစ်ပြီးပို့ကုန်တင်ပို့သူတွေအနေနဲ့ပို့ကုန်ရငွေတွေကိုပြည်ရင်းဘဏ်စင်းနဲ့လွှဲပြောင်းထည့်သွင်းတာမျိုးမလုပ်ဘူးဆိုရင်နိုင်ငံသားသုံးွေစီမံခန့်ခွဲမှုဥပဒေအရအရေးယူမယ်ဆိုပြီးဖော်ပြထားပါတယ်။ပြောရရင်ပို့ကုန်ရငွေတွေကိုပြည်ရင်းဘဏ်တွေထဲပြန်မထည့်ပဲထိန်ချန်ထားကြတဲ့အတွက်ပြည်ရင်းမှာဒေါ်လာငွေနိုင်ငံသားငွေရှားပါတာကိုကုစားနိုင်အောင်လုပ်တာလို့ယူဆရပါတယ်
။တတိယအမှားစာကတော့ပြည်ပမှာထွက်ပြေးရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့သူတွေကိုညှို့ပါတယ်။ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေဖြစ်စေကုမ္ပဏီတွေဖြစ်စေလူပုဂ္ဂိုလ်တူးချင်းဖြစ်စေပြည်ပမှာအင်ချမ်းမြေတိုက်ခန်းဝယ်တာဆိုင်ကမ်းဖွင့်တာအခြားသောရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုရင်ဗဟိုဘဏ်ကိုအကြောင်းကြားမှဖြစ်ပြီးအဲဒီကရလာတဲ့အမျက်ဆုံးတွေကိုလည်းပြည်ရင်းဘဏ်နေစီပြန်လည်လွှဲပြောင်းထည့်သွင်းရမယ်လို့ပြဋ္ဌာန်းချက်ရှိတဲ့အကြောင်းဒါကိုမလိုက်နာဘူးဆိုရင်ဥပဒေအရအရေးယူမယ်ဆိုတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်သုဒ္ဓအမှားစာကတော့ဘယ်သူတူးတယောက်မဆိုပြည်ပမှာဘဏ်စင်းဖွင့်လှစ်ထားမယ်ဆိုရင်ဘဏ်စင်းနဲ့အချက်လက်တွေဗဟိုဘဏ်ကိုတင်ပြရမှာဖြစ်တဲ့အကြောင်းတကယ်လို့လာမယ့်တစ်ပတ်တွင်အဲ့လိုတင်ပြဖို့ပြက်ကွက်ခဲ့ရင်နိုင်ငံသားသုံးွေစီမံခန့်ခွဲမှုဥပဒေအရအရေးယူသွားမယ်ဆိုပြီးအကြောင်းကြားထားတာဖြစ်ပါတယ်
။ဒီထုတ်ပြန်စာတွေအားလုံးကိုကြည့်ရင်ပြည်ရင်းကိုရောက်တင်ရောက်ထိုက်တဲ့နိုင်ငံသားငွေတွေဝင်မလာတာ CMC MC ဖြစ်နေတဲ့ဒီပါထွက်ပြီးလုတ်တဲ့ရင်းနှီးမြှုပ်နှံမှုပမာဏတိလာအောင်နဲ့အကျိုးမြတ်တွေတည်ရင်းပြန်ဝင်လာအောင်လုတ်တာတွေ့ရပါတယ်။ဒါပေမဲ့မလိုက်နာကြရင်ရောဘဟုဘန်ကတကယ်အရေးယူမှာလားဆိုတာအတော်တန်တရားဖြစ်စရာရှိနေပါတယ်။ရှေ့ပိုင်းမှာလည်းဘဟုဘန်ဟာတည်ရင်းကလုပ်ငန်းတွေကုမ္ပဏီတွေအနေနဲ့ဒေါ်လာနဲ့ဈေးနှုန်းတက်မှတ်တာဒေါ်လာနဲ့လုခလစာပေးတာစတာတွေမလုပ်ပဲကျက်ငွေနဲ့ပဲပေးချေဖို့ညွှန်ကြားချက်ထုတ်ပြန်ပြီးကျက်ငွေအသုံးများလာအောင်အကောင့်ထဲပေါ်ခဲ့ပါသေးတယ်။ဒါပေမဲ့နောက်ဆက်တွဲအရေးယူမှုမလုပ်တော့တိတ်ပြီးမထီရောက်ပါဘူး။ဒါဒီမကလက်ရှိအခြေအနေပြည်ရင်းဒေါ်လာဈေးကွက်မှာဗဟိုဘဏ်တက်မှတ်ဈေးနှုန်းနဲ့ပြင်ပပေါက်ဈေးအလွန်အလွန်ကွာခြားနေခြင်းလည်းဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကဆိုဗဟိုဘဏ်ကဒေါ်လာကျပ်1350တက်မှတ်ထားပြီးပြင်ပပေါက်ဈေးက1410-1420လောက်ဖြစ်နေတာမို့ဒေါ်လာကျပ်60ကနေ90လောက်ကွာခြားနေတာပါဒီလိုအခြေအနေမှာဗဟိုဘဏ်တက်မှတ်ဈေးကိုအခြေပြုပြီးအယောင်းဝယ်လုပ်ကြတဲ့ပုဂ္ဂလိကဘဏ်တွေရဲ့ငွေလဲကောင်တာတွေနဲ့တရားဝင်ငွေလဲကောင်တာတွေဟာအယောင်းဝယ်လုံးဝလုပ်လို့မရခဲ့ကြပါဘူးအဲ့ဒီလိုဖြစ်နေတာလဲရက်တွေလတွေကြာခဲ့ပါပြီဒီအတွက်ပြည်တွင်းနိုင်ငံသားငွေကြေးဈေးကွက်ကိုပြန်ကြည့်လိုက်ရင်တကယ်တမ်းအယောင်းအဝယ်လုပ်ကြတာရဲ့ရာခိုင်နှုန်း90%လောက်ဟာတရားမဝင်ဈေးကွက်မှာဖြစ်နေတာတွေ့ကြရမှာပါတကယ်တော့အခုလိုမှောင်ခိုဈေးကွက်အစမတန်ကြီးထွားနေတာကိုကင်တွေအေးအေးယူရမှာလဲဘဟုဘံပဲဖြစ်ပေမဲ့တကယ်တကယ်လက်တွေ့အေးအေးယူနိုင်တာမတွေ့ရသေးပါဘူ
းပြောရရင်မြန်မာကျပ်ငွေနဲ့ပတ်သက်ရင်ဘိုးဘံကကင်တွေရမှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ကျန်းဝေဈေးနှုန်းအစမတန်ကျဆင်းနေတာမျိုးမဖြစ်အောင်ထိန်းသိမ်းဖို့ပါနောက်တစ်ချက်ကတော့ဈေးကွက်ထဲမှာကျန်းဝေတန်ဖိုးတည်ငြိမ်အောင်လုပ်ဖို့ပါကျန်းဝေတန်ဖိုးအလွန်မင်းကျဆင်းတာမျိုးမဖြစ်အောင်ဆိုရင်အစိုးရဘတ်ဂျက်လူငွေပြတာကိုလျှော့ချဖို့ကုန်သွယ်ရေးမှာလူငွေအများကြီးဖြစ်ပေါ်နေတာတွေကိုထိန်းဖို့နိုင်ငံသားငွေစည်းဝင်စည်းထွက်တာကိုကြက်မှတ်ဖို့လိုအပ်မှာဖြစ်တယ်လို့နိုင်ငံသားတိုင်းရဲ့ယင်းနှီးမြှုပ်နှံမှုတွေတိုးပွားလာအောင်လည်းလုပ်ကြရပါမယ်ဒါကိုဘိုးဘန်တစ်ခုတည်းအကောင့်ထဲပို့လို့မရနိုင်ပါဘူးကျန်းဝေတံမိုးမတိမငြိဖြစ်တာနဲ့ပတ်သက်လို့ကတော့မောင်ခိုရောင်းဝယ်သူတွေကိုဖမ်းဆီးတာမျိုးလို့ဘိုးဘန်သတ်မှတ်ချက်တိုင်းငွေကြေးလဲလဲပေးဖို့ပြက်ကွက်တဲ့တရားဝင်ငွေလဲကောင်တာတွေကိုအရေးယူတာမျိုးလို့လှုပ်ဖို့လိုပါတယ်။အဲဒါလိုဘက်စုံတောက်စုံဖြည့်ရှင်းတာမျိုးမလုပ်ရင်ဥပဒေညွှန်ကြားချက်တွေထုတ်ပြန်ပြီးတကယ်အရေးယူတာမျိုးမလုပ်နိုင်ရင်တော့ကျန်းဝေတံမိုးကျဆင်းတာနဲ့မတိမငြိဖြစ်နေတဲ့ပြဿနာကိုအောင်မြင်မြင်ဖြည့်ရှင်းနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
စီတူအောင်မြင်စီစဉ်ထုတ်လွှင့်ပေးနေတဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်ကြပါရဲ့ရှင်။ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုမထုတ်လွှင့်ခင်အခုအရင်လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်။မြန်မာနိုင်ငံလွတ်လပ်ရေးရခြင်းကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရနိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုံနိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရနိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျှော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြန်နေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရောက်ပါပြီ။ကိုငိမ့်ချန်းနဲ့မက်ကင်ဖြူထွေးတို့ကတင်ဆက်ပေးထားပါရစေရှင်။
ခရစ်စမတ်နေ့နီးလာတဲ့အတွက်ကဘာတဝမ်းကမြို့ကြီးတွေမှာခရစ်စမတ်နဲ့ပတ်သက်တဲ့အထူးအစီအစဉ်တွေဆင်နွှဲနေကြပါတယ်။ဒီဘက်မှာတော့ Santa Claus ဘိုးဘိုးကြီးလိုဝတ်ဆင်ပြီးပြေးကြတဲ့ Santa Con ပြိုင်ပွဲတွေအကြောင်းကိုတင်ဆက်ပေးလိုက်ပါတယ်။လန်ဒန်မြို့မှာတော့လူထောင်ပေါင်းများစွာဟာ Santa ဘိုးဘိုးကြီးလိုဝတ်ဆင်ပြီးနှင်းစင်ကျင်းပတဲ့ပြေးပွဲမှာဝင်ပြေးခဲ့ကြပါတယ်။
စန်တကွန်စီစဉ်သူတွေဟာအကျိုးအမြတ်ရှာတဲ့နိုင်ငံရေးအရာမဟုတ်တဲ့ဘာသာရေးအရာမဟုတ်တဲ့ဘာယူရဲကျဲမှလည်းမရှိတဲ့ခရစ်စမတ်စီတန်းလှည့်လည်ပွဲလို့ကိုယ့်ဘာသာကိုဖော်ပြထားပြီးနှစ်စဉ်ဒီဇင်ဘာလရဲ့စနေနေ့မှာကျင်းပတာဖြစ်ပါတယ်။လမ်းကြောင်း၅ခုမြို့နေရာအနှံ့မှာစီစဉ်ပြီးတော့ဒီပွဲတော်ကိုကျင်းပခဲ့တာပါ။လမ်းတစ်လျှောက်မှာတော့အရက်ဘားတွေကိုလည်းဝင်ရောက်တောက်သုံးနိုင်အောင်စီစဉ်ထားပါတယ်ခင်ဗျာ။
နယူးယောက်မြို့မှာလည်းစန်တကွန်ပွဲကိုကျင်းပခဲ့ပြီးပရာဟိတပွဲတွေအတွက်ရပုံငွေရှာခဲ့ပါတယ်။နယူးယောက်မြို့မှာဒီလိုကျင်းပတာကတော့10ချိန်မြောက်ရှိပါပြီ။စန်တာဖိုးဖိုးကြီးလိုဝစ်ဆင်မှုအတွက်ဝစ်ဆုံကို10ဒေါ်လာပေးပြီးတော့ဝယ်လို့ရတယ်လို့ခုဘာသာကိုဝစ်ဆင်လာလို့လည်းရပါတယ်။စန်တာလက်ဆွဲကိုတော့10ဒေါ်လာပေးလူတဲ့လူတိုင်းရမှာဖြစ်ပြီးတော့ကျင်းပတဲ့နေရာတွေအားလုံးကိုဝင်ခွင့်လက်မှတ်အနေနဲ့ဒီလက်ဆွဲကိုသုံးနိုင်ပါတယ်။2012ခုနှစ်ကတည်းကကျင်းပလာတဲ့ဒီပွဲဟာရန်ပုံငွေဒေါ်လာ2,000,000ကျော်ကိုလှူဒန်းခဲ့ပြီးဖြစ်ပါရဲ့ရှင
်။ဆွေဒီနိုင်ငံစတော့ဟ ோம் မြို့တော်မှာလဲစန်တာပြေးပွဲကိုကျင်းပခဲ့ပါတယ်။နင်းနေတပွဲဝဲကြနေတဲ့အချိန်မှာကျင်းပခဲ့တာပါ။စန်တာကွန်ပြေးပွဲဟာမြို့လိုက်စီစဉ်သူတွေကတင့်တော်တယ်လို့စီစဉ်ကြတာဖြစ်ပြီးတော့စတော့ဟ ோம் ပြေးပွဲမှာတော့3ကီလိုမီတာပြေးကြရတာပါ။အခြားပြေးပွဲတွေလိုပဲဝင်ကြီးကအခမဲ့ဖြစ်ပြီးစန်တာဝစ်ဆောင်ကိုလည်းဝယ်ယူနိုင်ပါတယ်။ကိုဘာသာကိုစန်တာဝစ်ဆောင်ဝစ်လာမယ်ဆိုရင်တော့အုတ်ထုပ်အနီးဂျက်ကက်ဘောင်းမီနဲ့ကပတ်ကိုပါဝစ်ဆင်ပြီးတော့မုတ်စိတ်ပါတက်ဆင်လာပါလို့အကြံပေးထားပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံကဂွာဒါလာဂျာရာမြို့ကတိရစ္ဆာန်ရုံထဲမှာရှိတဲ့ငါးပြားတိုက်ကငါးခံထဲမှာစန်တာကလော့စ်ရောက်နေပါတယ်။မက္ကဆီကန်စီဝဗေဒပညာရှင်အာတူရိုခရော့စ်ကဆန္ဒဘိုးဘိုးကြီးလိုဝစ်ဆင်ပြီးတော့ဒီခရစ်စမတ်ရာသီမှာလာရောက်တဲ့သူတွေကိုဆွဲဆောင်နေတာပါရှင
်။လေရှားနိုင်ငံကွာလာလမ်ပူမြို့တော်ဆင်ခြေဘုံကျေးရွာတစ်ခုမှာတော့ချောတိုင်းတပ်ပွဲကျင်းပခဲ့ပါတယ်။ဒီပွဲတော်ဟာနှစ်စဉ်ကျင်းပတဲ့ပွဲတော်ဖြစ်ပြီးတော့ကလေးတွေဆယ်ကျော်သက်တွေအများကြီးပါဝင်ဆင်နွှဲကြပါတယ်။ပန်ဂျက်ပင်နန်လို့ခေါ်တဲ့ဒီချောတိုင်းတပ်ပွဲမှာကလေးတွေဟာပေ20အမြင့်ကိုစူးစမ်းပြီးတက်ကြရတာပါဒီတိုင်တွေကိုထောဘတ်တွေတုံလင်းထားတာဖြစ်ပါတယ်အခုလိုချောတိုင်းတပ်ပွဲနဲ့တခြားပွဲတော်တွေကိုအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်မွေးနေ့အထိမ်းမှတ်ကျင်းပတဲ့ပွဲတွေနဲ့အတူတနင်္လာနေ့အများပြည်သူရုံးပိတ်ရမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနားဆင်ကြကြရတာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစားဆုံးကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOE Internet စာမျက်နှာကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့မနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ကင်း1နိုင်အထိတစ်ချိန်ပြန်ပြီးတော့လည်းထုတ်လွှင့်ပေးပါရရှင် VOE ရဲ့တင်းလာနေမဲ့လက်ဖက်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်စီစဉ်ဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုဥစာမိုးဝေကကြေညာပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုမှာမျှော်လင့်ချက်တွေအလားအလာတွေအခွင့်အလမ်းတွေကြီးမားစွာရှိတဲ့အကြောင်းရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးသူ့ကိုသမ္မတအဖြစ်ရွေးချယ်လိုက်တဲ့အတွက်တမ်းပီဟာမျှော်လင့်ချက်ကင်းမဲ့ပြီးတော့နိုင်ငံရေးအကွဲပြဲတွေကြံရစ်ခဲ့တယ်လို့သမ္မတဂရောမစ္စတာအိုဘားမားရဲ့သဘောထားမှတ်ချက်ကိုပယ်ချလိုက်ပါတယ်ဒေါ်နယ်ထရမ့်ကအလဘန်မာပြည်နယ်မှာကျင်းပတဲ့လူဒုစုဝေးပွဲမှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။စီးရီးယားနိုင်ငံအလက်ပူမြို့မှာအရက်သားတွေအတွက်ဘေးလွတ်ရာကိုရွှေ့ပြောင်းဖို့ဆိုတဲ့သဘောတူညီချက်အတိုင်းချောချောမွေ့မွေ့ဖြစ်မလာအောင်အယ်ခိုက်ဒါအကြမ်းဖက်အဖွဲ့ကိုထောက်ခံနေတဲ့ဂျီဟက်ဒစ်တိုက်ခိုက်ရေးသမားတွေဘက်ကချိုးဖောက်ခဲ့ကြောင်းအစဉ်ချင်းမဲ့တဲ့လုပ်ရက်ဖြစ်တဲ့အကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြံပေးပုဂ္ဂိုလ်ကတနင်္ဂနွေနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပါတယ်။ယီမင်ရဲ့အင်းကြီးချင်းဆော်ဒီအာရေဗျနိုင်ငံမှာယီမင်နိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကိုဆွေးနွေးဖို့အတွက်အာရဗ်ထိပ်သီးနဲ့အနောက်အုပ်စုကတန်တမန်တွေတွေ့ဆုံနေချိန်မှာပဲယီမင်နိုင်ငံတောင်ပိုင်းအေဒင်စိတ်ကမ်းမြို့မှာအတီကန်ဘုံခွဲသမားတဦးရဲ့လက်ချက်နဲ့ယီမင်စစ်သားအနည်းဆုံး48ဦးတေဆုံးသွားပါတယ်။ IS စစ်သွေးကြွတွေကအဲ့ဒီတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။ IAEA ကအပြည်ပြည်ဆိုင်ရာအမှုမြစွမ်းရင်အေဂျင်စီကိုအီရန်အတွက်နျူကလ িয়ার စွမ်းအင်တုံးတင်မောတီဆောက်တဲ့နေရာမှာအကြံဉာဏ်နဲ့အကူအညီတွေတောင်းခံခဲ့တဲ့အကြောင်းအီရန်အစိုးရရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတင်းငွေနေနေကဖော်ပြထားပါဗျ။
ဒီဇင်ဘာလ19ရက် VOA American တိုင်းရဲ့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဦးဆောင်မဝေကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါရဲ့ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာမျိုးပါ
This program has come to you from the Voice of America, Washington.